Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇူလိုင်လ3ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါအီရတ်နိုင်ငံဘက်ဂရက်မြို့တော်မှာကားဘုံးတွေပောက်ခွဲတာကြောင့်အနည်းဆုံးလူ90ကျော်သေဆုံးပြီးယာနဲ့ချီထိခိုက်ဒဏ်ရာရပါတယ်အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့နှစ်ရက်တာတနင်္ဂနွေလုံးဝမ်းနဲ့ကြေကွဲပွဲနေ့ကိုဒီကနေ့စတင်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့စကိုင်းတိုင်းကလေးမျိုးကရာသဂျိုဆယ်ကြီးမှာမိုးများရေရှမ်းလို့ဆယ်ကျိုးပေါင်မှာကိုဒေသခံတွေစိုးရိမ်နေပါတယ်ဒေသခံတွေဘေးအန္တရာယ်မရှိအောင်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘာတွေများကြိုတင်ပြင်ဆင်ဆောင်ရွက်နေပါသလဲ
သက်ဆိုင်ရာကြီးရတယ်နော်ဆရာဆရာကြီးရှာလို့ဆရာရဲ့နေရတာဖြစ်တဲ့အတွက်တကယ်ဖြစ်လာရင်တော့စိုးရိမ်တော့ကမရှိကြပါနဲ့အဲ့ဒါအတွက်ကြောင့
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်မြန်မာနိုင်ငံကထွက်တဲ့ coffee တွေဟာနိုင်ငံတကာစံနဲ့အထူးတန်းဝင်နေဆိုတာကိုပြနိုင်ခဲ့တယ်ဆိုတော့မြန်မာနိုင်ငံက coffee အသင်းဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းထားတဲ့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းနဲ့အတူမြန်မာပြည်မှာပေးစာများပြည်တွင်းသတင်းသုံးသပ်ချက်ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ဆက်ပေးပါမယ်ရှင်
အီရန်နိုင်ငံဘက်ကရက်မြို့တော်မှာဒီကနေ့တနင်္ဂနွေနေ့မနေ့စောပိုင်းဘုံနှလုံးတနည်းအားစီမှာပောက်ခွဲခဲ့တာကြောင့်အနည်းဆုံးလူ90ယောက်ထက်မနေ့သေဆုံးပြီး186ယောက်ထိခိုက်ဒဏ်ရာရပါတယ်ဘုံပောက်ကွဲမှုတွေကိုအာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်ပထမပောက်ကွဲမှုကတော့အီရန်နိုင်ငံဘက်ကရက်မြို့တော်တွင်းကလူစီကားရာဈေးရောင်းဈေးဝယ်အေရိယာမှာဒီကနေ့တနင်္ဂနွေနေ့မနေ့စောပိုင်းအသေးခံကားဘုံပောက်ခွဲတာကြောင့်အနည်းဆုံးလူ82ဦးသေဆုံးပြီး130ဒဏ်ရာရပါတယ်အီရန်နိုင်ငံရဲ့မြို့တော်မှာဒီနေ့အတွင်းလူအသေးအပြောက်အများဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်ကာရာဒါရက်ွက်ထဲမှာပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကပြောဆိုပြီးရှီယာမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောပါတယ်ဂျီဟတ်အစွန်ရောက်အဖွဲ့ကရှီယာမွတ်စလင်တွေကိုဒိဋ္ဌိတွေလို့ယူဆတာဖြစ်ပါတယ်နေဝင်ချိန်ဥပုပ်ထွက်ပြီးနောက်လမ်းမတွေပေါ်မှာလူသားလူလာများနေချိန်ပောက်ကွဲမှုဖြစ်ခဲ့တာပါရမဒန်ဥပုပ်လအဆုံးသတ်ခါနီးပြီဖြစ်တာမို့မွတ်စလင်အများအပြားဟာရမဒန်ဥပုပ်လကိုအထင်အမှားအလတ်ရဲ့အကျူဈေးဆိုင်နှံတွေကိုတွားရောက်ကြတာဖြစ်ပါတယ်ဤရက်ဘက်ဂရက်မြို့တော်အရှေ့ပိုင်းမှာလည်းဒီကနေ့ဒုတိယပောက်ကွဲမှုဖြစ်ခဲ့ပြီးတော့အနည်းဆုံး5ဦးသေဆုံးပြီးတော့16ဦးဒဏ်ရာရပါတယ်ဒုတိယမြောက်ပောက်ကွဲမှုကတော့ဘသူလက်ချက်ဆိုတာမသိရသေးပါဘူးရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်လူကုန်းနှံရက်ွက်ကအစ်မြင့်စားသောက်ဆိုင်တစ်ဆိုင်မှာအစ္စလာမစ်စစ်သွေးကြွ9ယောက်ပါတဲ့အဖွဲ့ကရဲရာရှိ2ယောက်နဲ့လူ20ကိုတတ်ဖြတ်ခဲ့တဲ့7နာရီကြာအကြမ်းဖက်တိုက်ခိုက်မှုပြီးနှစ်ရက်တာတနိုင်ငံလုံးဝန်ထမ်းခြေခွဲတဲ့အထိတ်မှတ်ကိုဒီကနေ့တနင်္ဂနွေနေ့မှာစတင်ပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့ကထုတ်ဖော်ပြောဆိုခဲ့ပေမဲ့တိုက်ခိုက်သူတွေနဲ့စစ်သွေးကြွအဖွဲ့ကြားတိုက်ရိုက်ဆက်သွယ်မှုရှိတယ်ဆိုတာကိုအတိမပြုတ်နိုင်သေးတယ်လို့ဒီတိုက်ခိုက်မှုမှာ IS အဖွဲ့ရဲ့ပတ်သက်မှုမပါဘူးလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကညင်ငယ်ကြပါတယ်ဒီတိုက်ခိုက်မှုမှာပါဝင်သူတွေနဲ့ IS အဖွဲ့လုံးဝဆက်သွယ်မှုမရှိဘူးလို့ပြည်ထောင်ဝန်ကြီးကတနင်္ဂနွေနေ့မှာပြောဆိုပါတယ်ဒီဘာသာရေးစစ်ပွဲဂျဟာဒစ်တိုက်ခိုက်ရေးသမားတွေဟာ IS အဖွဲ့ဝင်မဟုတ်ဘဲဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဆယ်စုနှစ်တစုကျော်ပိတ်ပင်ခံခဲ့ရတဲ့ပြည်တွင်းစစ်သွေးကြွအုပ်စုဖြစ်တဲ့ Jamatul Mujahideen အဖွဲ့ GPN အဖွဲ့ဝင်တွေဖြစ်တယ်လို့ပြည်ထောင်ဝန်ကြီး Asadul Zaman Khan ကပြောဆိုပါတယ်ဒီတိုက်ခိုက်သူတွေဟာပညာတတ်လူကျန်းသာမိသားစုဝင်တွေဖြစ်တယ်လို့လည်းပြည်ထောင်ဝန်ကြီးခန်းကပြောပါတယ်ဒီစစ်သွေးကြွ9ယောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပြီးသူတို့ထဲက9ယောက်ကိုအရင်ကအာဏာပိုင်တွေကဖမ်းဖို့ကြိုးစားမှုတွေလို့မျိုးသားလူမျိုးရေးတပ်ဖွဲ့အကြီးအကဲရှဟီဒူလ်ဟိုးကိုကိုကပီရိုက်တာစ်သတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်တော်ကြာလေးကဘင်္ဂလားဒေ့ရှ်နိုင်ငံမှာ IS တပ်ဖွဲ့တွေမရှိဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကညင်ငယ်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဇက်တိုက်ဆိုးသလိုဖြစ်ခဲ့တဲ့စစ်သွေးကြွတွေကြောထောင်နောက်ခံပြီးထားတဲ့ဒီတိုက်ခိုက်မှုတွေဟာနိုင်ငံကိုမငြိမ်မသက်ဖြစ်အောင်ဖန်တီးနေတယ်လို့ဝန်ကြီးချုပ်ရှေ့ခါစီနာရဲ့အစိုးရကအပြစ်တင်ပြောဆိုပါတယ်
။Democratic Party သမ္မတလာ Hillary Clinton ဟာသူမနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုယ်ပိုင် email အကောင့်ဖွင့်အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စနေနေ့တုန်းက FBI ပြည်ထောင်စုစုံစမ်းရေးဗျူရိုအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ Hillary Clinton ရွေးကောက်ပွဲကမ်ပိန်းပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ် ၃နိုင်ခွဲနှိပါချခဲ့တဲ့ဒီတွဲဆုံမေးမြန်းမှုကိုဝါရှင်တန် DC မြို့တော်မှာရှိတဲ့ FBI ဌာနချုပ်မှပြုလုပ်ခဲ့တာလို့ဆိုပါတယ်။သူမနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုယ်ပိုင်အီးမေးအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူမရဲ့သဘောဆန္ဒအတိုင်းစနေနေ့မနက်ကသွားရောက်ဖြေကြားခဲ့ခြင်းဖြစ်တဲ့အကြောင်းဗဟိုအစိုးရတရားရေးဌာနကစုံစမ်းစစ်ဆေးနေတဲ့ဒီကိစ္စနဲ့ပတ်သက်လို့အခုလိုဖြေကြား권ရတဲ့အတွက်သူမအနေနဲ့ဝမ်းသာရပါကြောင်းကမ်ပိန်းပြော권ရနစ်မာရေကသတင်းမီဒီယာတွေကိုပေးပို့တဲ့အီးမေးထဲမှာဖော်ပြပါတယ်။စုံစမ်းစစ်ဆေးမှုပြုလုပ်နေစေအမှုကိစ္စဖြစ်တာကြောင့်အခုတွေ့ဆုံမှုနဲ့ပတ်သက်လို့ Hillary Clinton အနေနဲ့တစုံတရာထုတ်ဖော်ပြောဆိုခြင်းပြုလုပ်မှာမဟုတ်ဘူးလို့လည်းမာရေရဲ့မီဒီယာမှာဖော်ပြထားပါတယ်ရှင
်။ဩစတြေးလျနိုင်ငံမှာရွေးကောက်ပွဲရလဒ်တွေထွက်ဖို့အချိန်နည်းနည်းပဲလိုတော့တာနဲ့မြ။နောက်တက်မဲ့အစိုးရတည်းရဲ့ခေါင်းဆောင်ဘယ်သူဖြစ်မလဲဆိုတာသိဖို့ရက်နည်းနည်းပဲကြာမှာတော့လေ။ရွေးကောက်ပွဲကျင်းပရေးကော်မရှင်ကတော့သူတို့အနေနဲ့ရေးထွက်ဖို့လိုနေသေးတဲ့ကြိုတင်မဲတွေ၊ဖြင်းနေရမဲတွေ၊ပြက်ကွက်မဲတွေနဲ့စားလိုက်ကလာမဲတွေကိုအာရုံစိုက်စောင့်ကြည့်နေတယ်လို့တနင်္ဂနွေနေ့မှာပြောဆိုပါတယ်။အင်ကာနေမှာလုံမဲမဲယူတွက်မှုတွေနဲ့အတူနောက်ဆုံးရလဒ်ကိုတိတ်မကြတော့တဲ့ရက်ပိုင်းမှာသိရတော့မှာဖြစ်ပါတယ်။စနေနေ့ကရေးထွက်လို့ရတဲ့မဲရလတ်တီအရာအခုချိန်ထိတော့ဩစတြေးလျလက်ရှိအာဏာရညွန်ပေါင်းအဖွဲ့ Conservative Party နဲ့တိုက်ခံပါတီတွေကြားသူမသားကိုမသားဖြစ်နေကြပြီးပြက်ပြက်သားသားအစိုးရဖွဲ့နိုင်လောက်အောင်လုံလောက်တဲ့မဲတွေကိုနှစ်ပါတီစလုံးမရသေးပါဘူးလက်ရှိဝန်ကြီးချုပ် Malcolm Turnbull ကသူ့ရဲ့ညွန်ပေါင်းအဖွဲ့အနေနဲ့ဒီရွေးကောက်ပွဲမှာအနိုင်ရပြီးညွန်ပေါင်းအစိုးရဖွဲ့နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းတနင်္ဂနွေနေ့စောပိုင်းကပြောဆိုခဲ့ပါတယ်ဒါပေမဲ့စနေနေ့ညကထောက်ခံသူတွေနဲ့တွေ့ဆုံပွဲမှာအတိုက်ခံခေါင်းဆောင် Bill Shorten ကလက်ရှိချင်းနေရရှေ့ကပြေးနေတဲ့သူ့ပါတီအတွက်အကောင်းမြင်တယ်လို့ပြောဆိုခဲ့ပါတယ်။ပါတီနှစ်ခုစလုံးအစိုးရဖွဲ့နိုင်ဖို့အတွက်အမတ်နေရာ150ထဲမှာ86နေရာရဖို့လိုအပ်မှာဖြစ်ပါလိမ့်ရှင
်။ View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ပါကစ္စတန်နိုင်ငံမြောက်ပိုင်းချစ်ထရာမြို့စုံမှာမုတ်တုံမိုးတဲထန်တာကြောင့်ရေကြီးပြီးအနည်းဆုံးလူ30လောက်သေဆုံးခဲ့ပါတယ်။ဗလီကြောင်တစ်ခုနဲ့အင်းအများအပြားရေမျောသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။ပြောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်ရေးဆောင်ရွက်နေဆဲဖြစ်ပြီးအသေးအပြောက်တိုးလာမယ့်အရေးစိုးရိမ်မှုတွေရှိနေပါတယ်။ပါကစ္စတန်မိုးစလဌာနကတော့ရေကြီးမှုဖြစ်နိုင်ခြင်းနဲ့ပတ်သက်လို့အစောပိုင်းကသတိပေးခဲ့ပါတယ်ရှင်
။အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အာဖဂန်အစိုးရကိုဒေါ်လာတန်းနဲ့ချီကူညီပေးဖို့ပေးထားတဲ့ကတိတိုင်တရုတ်နိုင်ငံရဲ့အကူအညီတစ်စိတ်တစ်ပိုင်းဖြစ်ပထမအထုပ်တရုတ်စစ်လက်နက်ပစ္စည်းကိရိယာတွေအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိသွားပါတယ်။တရုတ်နိုင်ငံရဲ့စစ်လက်နက်ထောက်ကူတွေတဲဆောင်လာတဲ့ရုရှားကုန်တင်လျင်ဟာဒီကနေ့တနင်္ဂနွေနေ့မှာကဘူးမြို့တော်ကိုရောက်ရှိပြီးအာဖဂန်နစ္စတန်နိုင်ငံဆိုင်ရာတရုတ်တာမတ်ကြီးရောက်ချင်းကအာဖဂန်အမျိုးသားလူမျိုးရေးအကြံပေးဟာနစ်ဖ်အာတမာကိုလွှဲပြောင်းပေးရခဲ့ပါတယ်။တရုတ်နိုင်ငံကပို့တဲ့ပစ္စည်းတွေထဲမှာအာဖဂန်အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးတပ်ဖွဲ့တွေအတွက်တည်ယူဖို့ဆောင်ရွက်ဆိုင်ရာအသုံးဆောင်ပစ္စည်းတွေစစ်တုံးရင်စိတ်ပိုင်းတွေခရမ်းမီးကြောက်တွေနဲ့လက်နက်တွေပါဝင်မုံရပါတယ်။တရုတ်ဆိုးရအနေနဲ့စစ်ရေးပူပေါင်းဆောင်ရွက်မှုအပါအဝင်အာဖဂန်ဆိုးရနေရောအာဖဂန်ပြည်သူတွေနဲ့ပါနိုင်ငံချင်းချင်းရေရှည်ပုံမှန်ဆက်ဆံရေးရှိခြင်းနဲ့လို့လေတရုတ်တမ်မတ်ကြီးရောက်ချင်းကပြောဆိုခဲ့ပါတယ်
။မြေထဲပင်လယ်ထဲမှာပြီးခဲ့တဲ့မေလ19ရက်နေ့ကပြတ်ချခဲ့တဲ့အီဂျစ်လေးချောင်းလှိုင်းပိုင်လေရင်ရဲ့လေရင်မောင်းခတ်တဲ့ကပျက်စီးသွားတဲ့အတန်ဖန်ဆက်ကနေအတန်တွေရယူနိုင်ဖို့စုံစမ်းစစ်ဆေးရေးအဖွဲ့ကမျှော်လင့်နေကြပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကနေအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုပြန်တက်တဲ့ခီးစဉ်အတွင်းလေရင်အမှတ် M804 မြေထဲပင်လယ်ထဲကိုပြတ်ချခဲ့ရတဲ့အကြောင်းရင်းကိုဒီအတန်မှတ်တမ်းတွေကနေအချက်အလက်တွေရနိုင်ဖို့အနာပိုင်တွေမျှော်လင့်နေတာဖြစ်ပါတယ်။လေရင်ပြတ်ချမှုမှာလူပေါင်း66ဦးသေဆုံးခဲ့ရတာပါ။လင်းရဲ့တန့်စင်ခန့်နဲ့လင်းဘော်ကလျှက်စစ်ပစ္စည်းတချို့ကနေမိကိုထွက်တဲ့အထောက်ထားတွေကိုလင်းဘော်ကအချက်လက်မှတ်တမ်းတင်ဆက်တွေမှာတွေ့ရတယ်လို့လည်းအာနာပိုင်တို့ကပြောပါရယ်။လင်းဥပိုက်အပြက်စီးတွေမှာအပူချောင်ပျက်စီးနေတာတွေနဲ့ကြက်ခိုးဆွဲနေတာကိုလည်းတွေ့ရတယ်လို့အာနာပိုင်တို့ကပြောပါရယ်။ဒီအတန်ဖန်းဆက်ကိုတော့ပြီးခဲ့တဲ့ဇွန်လမှာတွေ့ရှိထားပြီးပြင်ဆင်မှုအတွက်ပြင်သစ်နဲ့ပါရီမြို့တော်ကိုပို့ဆောင်ထားပါရယ်။အတန်ဖန်းဆက်ရဲ့မှတ်တမ်းတွေကတော့မှတ်တမ်းတင်ချစ်ပြားတွေကတော့မပျက်စီးပဲရှိနေတယ်လို့မနေ့စနေနေ့တုန်းကအီဂျစ်နိုင်ငံဥဆောင်တဲ့စုံစမ်းရေးအဖွဲ့ကပြောဆိုထားပါတယ်ရှင်
နာစီသေမင်းတမန်ငရဲကန်းလို့ခေါ်ကြတဲ့အချင်းစခန်းကနေအသက်မသေးလွတ်မြောက်ခဲ့ပြီးကမ္ဘာပေါ်မှာထင်ရှားလူသိများတဲ့ဆိုင်းဆရာနိုဘယ်ငြိမ်းချမ်းဆုရှင်အဲလီဗီဇယ်ကွယ်လွန်ခဲ့တဲ့အတွက်ကမ္ဘာတစ်လွှာကကြေကွဲဝမ်းနည်းရကြောင်းထုတ်ဖော်ပြောဆိုကြပါတယ်။အသက်89နှစ်အရွယ်အဲလီဗီဇယ်ဟာစနေနေ့ကကွယ်လွန်ခဲ့တာဖြစ်ပါတယ်။ကမ္ဘာကြီးအတွက်အရေးကြီးဆုံးကိုရီးကျုံရတဲ့လူတူငြိမ်းချမ်းရေးနဲ့သီးခံခြင်းတရားကိုလူများလက်ခံအောင်ပြောဆိုနိုင်သူတူကိုဆုံးရှုံးလိုက်ရပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကဒီကနေ့ပြောဆိုပါတယ်။အလီဗီဇာကွယ်လွန်ခဲ့တာဟာဆိုရင်ကမ္ဘာကြီးအနေနဲ့ကြီးမြတ်တဲ့ပညာရှိတစ်ယောက်ကိုဆုံးရှုံးလိုက်ရတာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာပါဝါကပြောပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းအလီဗီဇာဟာကျွန်တော်တို့သက်တမ်းတစ်လျှောက်ကျင့်ဝတ်ပိုင်းဆိုင်ရာလမ်းညွန်ပြသနိုင်သူတူချစ်ခင်ရတဲ့မိတ်ဆွေတူဖြစ်ပါတယ်လို့စနေနေ့ကပြောဆိုခဲ့ပါတယ်။
ယူရို2016ဥရောပဖလားဘောလုံးပွဲရဲ့ quarter final နောက်ဆုံးပွဲကိုပြည့်တင့်တဲ့ Iceland တို့မြန်မာစံတော်ချိန်တနင်္လာနေ့မနေ့အစောပိုင်းမှာကစားကြမှာဖြစ်ပါတယ်။အင်ရှင်ပြင်းတဲ့အသင်းနဲ့ quarter final ကိုပထမဆုံးအကြိမ်ဖြစ်တက်လာတဲ့ Iceland အသင်းတို့မြန်မာစံတော်ချိန်တနင်္လာနေ့မနေ့တနအိခွဲမှာပြင်သစ်နိုင်ငံ Paris မြို့တော်မှာကစားကြမှာဖြစ်ပါတယ်။ဒီနေ့အသင်းတွေကအနိုင်ရတဲ့အသင်းကမနေ့က quarter final မှာအနိုင်ရခဲ့တဲ့ Germany အသင်းနဲ့အခုလ9ရက်နေ့ကြာသပတေးနေ့မှာ semi final ကစားရမှာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးနားဆင်ရမှာကတော့သခိုင်းတိုင်းကလေးမျိုးရာသဂျိုဆယ်မှာရေတိုးနေတဲ့အတွက်ဒေသခံပြည်သူတွေအပေါ်တဘာဝဘေးအန္တရာယ်ကြုံလာရရင်ကူညီကယ်ဆယ်ဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကကြိုတင်ပြင်ဆင်ထားတယ်လို့ဝန်ကြီးကပြောပါတယ်။ဆယ်အထက်ပိုင်းမှာမိုးများပြီးတော့ရေကြီးတဲ့အတွက်ကလေးမျိုးရာသဂျိုဆယ်ကြီးမှာနှုံးတားဆယ်တွေနစ်မြုပ်ကုန်တယ်ဆိုတဲ့သတင်းထွက်ပေါ်မှုတွေကြောင့်ဒေသခံတွေကစိုးရိမ်နေကြတာပါ။အသေးစိတ်ပြောပြပေးပါမယ်ရှင်။
စခိုင်းတိုင်းဒေသကြီးကလေးမျိုးကရာသဂျိုဆယ်ကြီးအထက်ပိုင်းမှာမိုးများပြီးတော့ရေကြီးတဲ့အတွက်ဆယ်ရင်ရှံပြီးဆယ်ကျိုးပေါက်မှာကိုဒေသခံတွေကစိုးရိမ်နေကြတာပါဒီအခြေအနေကိုစောင့်ကြည့်နေပြီးသက်ဆိုင်ရာဌာနတွေအနေနဲ့ဒေသခံပြည်သူတွေအပေါ်သဘာဝဘေးအန္တရာယ်မကျရောက်စေရေးကြိုတင်ပြင်ဆင်နေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်
သဘာဝဘေးကျရောက်ရင်ကျွန်တော်တို့ကဝန်ကြီးဌာနအနေနဲ့ကတော့တော့ကြိုတင်ပြင်ဆင်မှုဘက်ကိုဦးစားပေးဆောင်ရွက်ထားတယ်တကယ်ကြည့်ရင်လူတွေအကြည့်မနာအောင်လုပ်မယ်ဒါအတွက်ပါပဲဒါကြောင့်မလို့ကျွန်တော်တို့ကျူတင်ပြင်ဆင်တဲ့ကိစ္စကြီးဆက်ရထားတာဖြစ်တဲ့အတွက်ကြောင့်အရင်ဆိုရင်ထိလန့်တာမဖြစ်ပါနဲ့လို့ပြောချင်တယ်ဘာမှမပြင်ဆင်နိုင်တော့ရုပ်ချက်ဖြစ်လာရင်အကုန်လုံးအန္တရာယ်ရှိတဲ့ဒုက္ခရောက်မယ်ပေါ့နော်အခုကျူတင်ပြင်ဆင်ထားတာကြီးရှိတဲ့အတွက်ကြောင့်ဆက်ဆက်ရကြီးရတယ်နော်ဆက်ဆက်ဆရာကြီးရှိတာကိုဆက်ဆက်နေကြတာဖြစ်တဲ့အတွက်ကြောင့်တကယ်ဖြစ်လာရင်တော့ဟိုဆိုရင်တော့ကမရှိကြပါနဲ့ဒီရည်နဲ့လည်းတောင်းပြီးဆောင်ရမယ်ဒီလူကလည်းဝိုင်းဝန်းဆောင်ရကြမှာပဲလေအဲ့ဒါတွေ့ကြအောင်လို့ဆိုရင်ထိလည်းမဖြစ်ဖို့ပဲကျွန်တော်လည်းမှားရှင်ပါရဲ့သက်ဆိုင်ရာလူအပ်ချက်လုတ်တင်လုတ်ကြတာအကုန်လုံးလုတ်ထားပါတယ
်ကလေးမျိုးကရာသဂျိုဆယ်ကြီးနောက်ဆုံးအခြေအနေတွေကိုအချိန်နဲ့တပြေးညီသိရှိနိုင်အောင်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကလုတ်တင်လုတ်ထိုက်တာကိုအစဉ်သင့်ပြင်ဆင်ထားတယ်လို့တကယ်လို့အနေရကြောက်လာရင်လည်းဒေသခံတွေအရေးပေါ်ခိုးလုံနိုင်တဲ့ဘေးကင်းတဲ့အရက်ဒေသတွေကိုပြောင်းရွှေ့ဖို့အတွက်ကိုလည်းကြိုတင်လေ့ကျင့်တာတွေစတဲ့လုတ်တင်လုတ်ထိုက်တဲ့အလုပ်တွေအားလုံးကိုလုတ်ထားတယ်ဆိုတာဒေသခံပြည်သူတွေကိုဝန်ကြီးက VOA ကနေတစ်ဆင့်အသိပေးပြောဆိုပါတယ်
ကျွန်တော်တို့ကအစဉ်တစိုင်းတရင်းညူနေတယ်အခုတရင်းညူနေတော့အခုလောလောဆယ်ဖြစ်တာကအလုံးအဖမ်းဆယ်ယူဖြစ်တော့ပြတ်သွားတာတော့မဟုတ်ပါဘူးအခုကတော့မိုးများပြီးတော့ရည်ရည်ကြတာများလာတယ်သဘောပဲမီးပြူချေကြီးလည်းငါကတဘာဝမီးပြူချေကြီးပောက်သွားတယ်ဆိုတဲ့သတင်းအတိအကျတော့မဟုတ်သေးဘူးတကယ်လည်းမပောက်သေးဘူးပေါ့နော်မီးပြူချေရဲ့အောက်မှာတော့မီးပြူချေအသေးလေးကြီးရှိသေးတယ်ဒါပေမဲ့ဒီအသေးလေးကြီးပောက်တယ်မပောက်တယ်ဆိုတာကသိမသိကြသေးဘူးဒါပေမဲ့လည်းမဟုတ်ဖို့များတယ်အခုကမိုးများပြီးတော့ရည်ရည်များတာပေါ့နော်ရည်များပြီးတော့ဆင်းလာတာရည်ရရှိတယ်ဒါပေမဲ့အခုပြန်ကျသွားပြီကအခုလောလောဆယ်ဆိုတာနော်အခုပြန်ကျသွားပြီပြန်ကျသွားပြီအကျဉ်းချုပ်တစ်ခုခုဖြစ်ရင်လည်းကျွန်တော်ကနောက်ဆုံးပိတ်မလုပ်မလဲဆိုတာလုပ်ထားပြီးသားလေအဲ့ဒါကတော့နေရာကြီးရွှင့်မယ်ခေစီကြီးလုပ်ဖို့အစီအစဉ်လုပ်ထားပြီးနေရာ29နေရာရှိတယ်လေဟိုသူဘယ်ရက်ဒီတာဆင်ဘယ်ဦးရှိမယ်ဘယ်ရက်ဒီတာဘယ်ဦးရှိမယ်ဆိုတာတိုက်နေချင်တာလည်းလုပ်ပြီးပြီအဲ့လိုရွှင့်ဖို့နေရာကြီးလည်းတတ်မှတ်ပြီးပြီခေစီကြီးကြီးလည်းအစီအစဉ်ရှိရယ်ဒီဒီလည်းပြီးထားတာရှိရယ်အဲ့လိုမျိုးပေါ့ပြင်ဆင်တာကြီးတော့လုပ်တာပါလေဒါပေမဲ့လက်တလုံးလေးအဲ့ဒီအချိန်ကြီးမရောက်သေးပါဘူ
း။စကိုင်းတိုင်းနဲ့ချင်းပြည်နယ်ဘက်တွေမှာတော့ကလေးမျိုးကရာသဂျိုဆယ်ကြီးရေချမ်းပြီးဆယ်ကျိုးပေါက်တော့မယ်ဆိုတဲ့သတင်းစကားတွေထွက်ပေါ်နေပါတယ်။တချို့ဒေသခံတွေဘက်ကတော့ဆယ်ရေကြီးရေချမ်းဖြစ်တာဟာမိုးရာသီမှာဖြစ်လေဖြစ်တာရှိတယ်လို့ဆိုကြပြီးစိုးရင်ကြတယ်လို့တော့ပြောပါရတယ်။
တောင်မျိုးဆရာပေါက်ကြတယ်နဲတဲ့ဟုတ်စာရေတက်လာတယ်တဲ့အဲ့လိုပြောတာ။အချိန်ကြီးဆိုးတဲ့အစမဟုတ်ပါဘူး။နည်းနည်းတော့ တင်ကဆိုင်ဒီကနည်းနည်းများလာတာပါသူ့လက်ချက်တော့မဟုတ်ဘူးအဲ့ဒီအထက်ပိုင်းမှာရရဆဲဆဲမှာတော့ရွာလာရှိမှာအဲ့တောင်ပေါ်ဒီမှာလေ
ကလေးမျိုးကန်တူပြောသွားတာပါတမူးဘက်မှာလည်းရာသကြိုဆယ်ဘက်ကနုံကန်ကျိုးပေါက်တယ်ဆိုတဲ့သတင်းစကားတွေထွက်ပေါ်နေတယ်လို့တမူးဒေသခံကပြောပါတယ
်။နုံကန်ပေါက်တယ်လို့ကြားရတယ်။ဟောရာသကြိုဆယ်မှာပြရာသကြိုဆယ်မှာကျွန်တော်တမူးကလေးရဲ့မိုးကျွန်တော်တမူးတဲ့ကိုကလေးရဲ့မိုးတားများနေတယ်လို့ကြားရတယ
်။လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတော့ကလေးမျိုးကရာသကြိုဆယ်ကြီးကျိုးပေါက်တော့မယ်ဆိုတဲ့သတင်းစကားတွေထွက်ပေါ်နေတဲ့အပေါ်စိုးရိမ်နေကြတာနဲ့ပတ်သက်ပြီးလူမှုဝန်ထမ်းဝန်ကြီးဘက်ကလူမှုကွန်ရက်တွေပေါ်ကသတင်းစကားတွေကိုအချိန်နဲ့တပြေးညီသိရှိနိုင်တဲ့အကျိုးထူးတယ်လို့ကောလာဟာလာတွေလည်းရှိနိုင်တာမို့အစိုးရမကြီးကြဘူးနဲ့ရက်ကွက်အုပ်ချုပ်ရေးမှူးဒေသခံသက်ဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့အချိန်နဲ့တပြေးညီသတင်းထုတ်ပြန်မှုတွေကိုနားဆွင့်ထားကြဖို့တဘာဝဘေးအန္တရာယ်ကြာရောက်တဲ့အချိန်မှာတာဝန်ရှိတဲ့သူတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပါတယ
်ကတော့မီဒီယာတွေကတအားများလာတယ် Facebook ဆိုတာလည်းပေါ်လာတဲ့အကြောင်းမလို့အန်ရရှိရတဲ့အန်ရမရှိရတော့ဒါပေမဲ့အဲ့ဒီမီဒီယာတွေပေါ်လာလို့လည်းကျေးဇူးတင်ကြတဲ့အကြောင်းတွေလည်းရှိတယ်ဘာဖြစ်လို့လဲဆိုတော့မီဒီယာတွေပေါ်လာတော့ဖြစ်တဲ့ဆိုတက်လာတယ်သိရတယ်ဆိုတဲ့ခါကျတော့ကျူတင်ပြည်စင်တဲ့တိုင်းကျတော့ကိုအားကောင်းအောင်လုပ်လို့ရတဲ့အကြောင်းဒါမီဒီယာရှိရရဲ့ကောင်းကျိုးပေါ့နော်ဆိုတာကတော့ယူကျင်းရဲ့ဒိဗက်ပေါ်ဆောင်မှုတို့မှာသူတို့ကလည်းစိုးရိမ်လို့ရှိရတယ်ဖြစ်ဖြစ်မှာပေါ့တစ်ခါကျရင်အချင်းချင်းလည်းဖြစ်စရာမျိုးလည်းကြိုးစားတတ်တယ်တိုက်ကြလို့ရှိရင်လည်းတရားရေးသက်ပြီးသောက်သားနဲ့သတင်းမှရည်ရွယ်ချက်နဲ့ကျွန်တော်ချက်ချင်းနဲ့စီစဉ်ဖို့တင်ပြမယ်ပေါ့အခုလည်းကျွန်တော်ဒီရင်းမှာအဲ့လိုဖြစ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်သတင်းမှန်ကိုရအောင်တပ်ပုံတွေစုနေတယ်ကြည်ကြည်တက်တက်သွားနိုင်တဲ့မီဒီယာနေပြီးတော့ကျွန်တော်ဒီလိုရှင်းဖို့အတွက်ကိုကျွန်တော်ပြင်ဆင်နေတယ်
နေ့စဉ်လိုမိုးများရေကြီးရေရှမ်းဖြစ်မှုတွေကြောင့်သခိုင်းတိုင်းနဲ့ချင်းမီနယ်ဘက်တွေမှာမြေပြိုကျမှုတွေရွေလွှမ်းမှုတွေဖြစ်လေရှိပြီးဆယ်တွေရေရှမ်းပြီးကျိုးပေါက်မှုတွေဖြစ်ကုန်မယ်ဆိုပြီးဒေသခံတွေဘက်ကစိုးရိမ်မှုတွေမကြာခဏဖြစ်လေရှိပေမဲ့လို့ရာသကြိုဆယ်ကြီးကျိုးပေါက်သွားတာမျိုးတော့ဆူဆူဝါဝါမဖြစ်ခဲ့ပါဘူးရှင်အခု VOE မြန်မာပိုင်းကနေပြီးတော့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးဒီဒေသခံကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ရာသကြိုဆယ်ကြီးမှာရေအခြေအနေကမိုးများလို့ဆယ်ထဲမှာရေများလာတာဖြစ်ပေမဲ့လို့အခုလောလောဆယ်မှာတော့ရာသကြိုဆယ်ကြီးနဲ့ဒီနုံတားတဲ့ဆယ်တွေမှာရေကအတော်လေးကျသွားပြီဖြစ်လို့စိုးရိမ်စရာအနေအထားမရှိတော့ဘူးလို့သိရပါတယ်။ဒါပေမဲ့ကလေးနဲ့တမူးဘက်မှာတော့မိုးတွေကများနေတော့မယ်လို့သိရပါတယ်ရှင်။VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးကံကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကထွက်တဲ့ coffee တွေဟာနိုင်ငံတကာစံနဲ့အထူးတန်းဝင်နေဆိုတာကိုကမ္ဘာနိုင်ငံတွေကိုပြသနိုင်ခဲ့ပြီးဖြစ်လို့အရေးအသွေးနဲ့ထုတ်လုပ်မှုပိုင်းတိုးတက်အောင်စူးစမ်းသွားမယ်လို့မြန်မာနိုင်ငံ coffee အသင်းဥက္ကဋ္ဌဦးရဲမြင့်ကပြောပါတယ်။ဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့မှာကျင်းပခဲ့တဲ့ coffee ပြပွဲမှာလာရောက်ပြသခဲ့တဲ့ဦးရဲမြင့်ကိုကိုဇော်ဝင်းနိုင်ကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာနားဆင်ပါရှင
်ဟုတ်ကဲ့ပွဲမြင့်အခုလိုဗီဒီယိုလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကိုရမြင့်ကဒီမြန်မာနိုင်ငံကော်ဖီအသင်းရဲ့ဥက္ကဋ္ဌဆိုတော့မြန်မာနိုင်ငံကော်ဖီအသင်းဆိုတာဘယ်လိုပေါ်ပေါက်လာပြီလဲဆိုတာကျွန်တော်တို့အရင်အချင်းချင်းလေးပြောပြပါအောင်ခင်ဗျာ
ဟုတ်မြန်မာနိုင်ငံကော်ဖီအသင်းမှာကျွန်တော်တို့အစုအဖွဲ့6ခုရှိပါတယ်အဲ့တော့ဒီအစုအဖွဲ့တွေပေါင်းပြီးမှကျွန်တော်တို့မြန်မာနိုင်ငံကော်ဖီအသင်းဆိုတာဖြစ်ပေါ်လာတာပါအဲ့တော့ကော်ဖီအစုအဖွဲ့တွေကတော့ပြင်ဦးလွေမိုးကုတ်ရွာငန်းနောင်ချိုရန်ကုန်နဲ့ချင်းပြည်နယ်တို့မှာဖြစ်ကြပါတယ်ဖက်ပြီးတော့လေကျွန်တော်တို့ coffee အစုအဖွဲ့တွေ cluster ပေါ့နော် coffee cluster တွေဖက်ပြီးဖွဲ့သွားမှာပ
ါဟုတ်ကဲ့ဆိုတော့အစုအဖွဲ့တွေဆိုတာကဟိုလုပ်ငန်းရှင်တွေလည်းပါတယ်နောက် coffee site တဲ့လူတွေလည်းပါတယ်အဲ့လိုလားဘယ်လိုပုံစံမျိုးလဲခင်ဗ
ျဟုတ်ပါတယ်ခင်ဗျအစုအဖွဲ့ဆိုတာကျွန်တော်တို့တောင်သူတွေပေါ့နော်တောင်သူတွေကတောင်သူကြီးတွေ farm estate တွေလည်းပါပါတယ် small farmer တွေလည်းပါပါတယ်ဆိုတော့ coffee site ပြောထုတ်လုပ်တင်ပို့ရောင်းချသူတွေအားလုံးပါဝင်ရပါတယ်
ဟုတ်ကဲ့
ဟုတ်ကဲ့
ဆိုတော့ဒီ coffee site တဲ့လူတွေထားကြပါတော့လုပ်ငန်းရှင်တွေအစုအဖွဲ့တွေကတော့သူတို့ဒါအစုနဲ့အဖွဲ့နဲ့ရှိပြီပေါ့နော်ဒါပေမဲ့ဒီ coffee site တဲ့ဒီတတိပုဂ္ဂလ site တဲ့လူလည်းပါမှာရှိတယ်လို့ကြားပါတယ်တပိုင်းတနိုင်ပေါ့နော
်ဟုတ်ကဲ့
ဆိုတော့အဲ့လိုလူတွေကရောဒီ coffee အတင်းတဲ့ကိုဝင်လာတဲ့အတွက်ဘယ်လိုအကျိုးမြတ်တွေရနိုင်မလဲ
အဓိကကတော့ကျွန်တော်တို့ကဒီ coffee ဟိုဒီ production ကြီးပဲ emphasize လုပ်တယ်ဆိုတာကဒါဟိုအရင်ခေတ်ဒီရှေးကြတဲ့ခေတ်ဒီမှာပဲလုပ်တာပေါ့အခုကတော့ဒီဈေးကွက်နဲ့ဟန်ချဲညီညီပေါ့နော်လှုပ်ရှားကြတယ်မားကတ်ရဲ့လူအချက်အရာထုတ်လုပ်ကြတယ်ပေါ့နော်ဒါကဟိုတိုးတက်တဲ့ခင်မှာပေါ့နော်အဲ့တော့ကျွန်တော်တို့ကဗာလဲဆိုတော့ဈေးကွက်နဲ့ချိတ်ဖို့ပေါ့ value chain သဘောကျွန်တော်တို့ဝိုင်းလှုပ်ကြတဲ့သဘောပါပဲစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချတဲ့သူတွေအားလုံးပါမယ်ပြီးတော့တောင်သူတွေဈေးနှိမ်ခံရမှုမရှိအောင်ကာကွယ်ပေးမယ်ဒီသဘောတွေပါပဲပြီးတော့လိုအပ်တဲ့စိုက်ပျိုးနည်းပညာတွေအားလုံးကိုကျွန်တော်တို့ဘက်ကတတ်နိုင်သလောက်ပံ့ပိုးပေးမယ်ဒ ဒါလုံရမဲ့လုပ်ငန်းတွေအားလုံးကိုလည်းအဖွဲ့အစည်းတည်တည်နဲ့ဆက်ဆက်ပြီးတော့လုပ်ကြိုင်မယ်ပေါ့ဟုတ်ကဲ့ခင
်ဗျဟုတ်ကဲ့ဆိုတော့တနည်းအားဖြင့်တော့ဈေးကွက်တည်ငြိမ်အောင်လုပ်ပေးတယ်ဆိုတဲ့သဘောလားခင်ဗ
ျဟုတ်ပါတယ်ခင်ဗျကော်ဖီဈေးကွက်ရရှိအောင်ပေါ့ဈေးကွက်ရရှိအောင်လုပ်ပေးတယ်ပြီးတော့ဈေးကွက်ကိုလည်းကျွန်တော်တို့ကထိန်းချုပ်တာမဟုတ်ဘူးဒီဈေးကွက်ကိုဒီအောက်ကိုဆင်းမသွားအောင်ကျွန်တော်တို့ဆက်ဖီတိုက်ပေါ့နော်ဒီဈေးကွက်တစ်ခု production cost ကိုကာပါထုတ်လုပ်မှုဈေးရိတ်ကိုကာပါဖြစ်အောင်ကျွန်တော်တို့ဘက်ကကြံဆောင်ထားတယ်ပေါ့အဲ့တော့လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ကစပြီးတော့ကျွန်တော်တို့ဒီဈေးကွက်ကိုကျွန်တော်တို့ကဒီ production cost ကိုကာပါဖြစ်အောင်တတ်မှတ်ပေးလိုက်တဲ့အခါမှာအဲ့ဒီအောက်ကိုဈေးကမစင်းတော့ဘဲနဲ့ပြန်ဆိုင်မှုတွေဖြစ်ပြီး coffee ဈေးကွက်ကောင်းလာတယ်တပြိုင်တည်းထဲမှာပဲကျွန်တော်တို့က coffee ဈေးကွက်ကိုရှာဖွေရတာပေါ့ခင
်ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံ coffee အသင်းအနေနဲ့နိုင်ငံတကာမှာလည်းလှည့်ပြီးတော့လုပ်နေကြနေပြီဆိုတော့ကျွန်တော်တို့ကြားပါတယ
်ဟို
အခုဆိုတော့အမေရိကကိုလာတဲ့အကြောင်းရင်းကလည်းဒီအမေရိကမှာရှိတဲ့ဒီ coffee ပြပွဲပေါ့နော
်
အဲ့လိုလာပြီးတော့မြန်မာနိုင်ငံကိုစားပြုပြီးတော့တက်ရောက်ပြသတယ်လို့ကျွန်တော်ကြားပါအဲ့ဒါလေးလည်းရှင်းပြပါအောင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့က coffee ထွက်လာတဲ့အခါမှာကမ္ဘာအဆင့်မီ special coffee specialty coffee ပေါ့နော်အထူးတန်းဝင် coffee ဖြစ်အောင်ဒီဟို USA ရဲ့ပံ့ပိုးမှုနဲ့ Winrock International အဖွဲ့ရဲ့ပံ့ပိုးမှုပေါ့နော် coffee quality institute လို့ခေါ်တဲ့အဖွဲ့အစည်းတွေကနေဝိုင်းဝန်းပံ့ပိုးမှုတွေကြောင်းကျွန်တော်တို့က quality မြင့်တဲ့ coffee တွေကိုကျွန်တော်တို့ကဆက်ယုံနေလုပ်ပြီးတော့ဒါနည်းပညာတွေနဲ့ကျွန်တော်တို့ကောင်းအောင်ထုတ်လုပ်တယ်အဲ့ဒီထုတ်လုပ်တဲ့အဆင့်မီတဲ့ coffee တွေကိုဈေးကွက်ရရှိအောင်လုပ်တဲ့နေရာမှာ Atlanta ပြပွဲအပါအဝင်ပြပွဲတွေကျွန်တော်တို့သွားကြရတာပေါ့သွားပြီးတော့ကျွန်တော်တို့ချိတ်ဆက်တယ်အဲ့လိုအဲ့ဒီအခါမှာ coffee quality institute ရဲ့ပံ့ပိုးမှုနဲ့အခုဒီပြပွဲမှာဆိုလို့ရှိရင်မြန်မာနိုင်ငံ coffee အကြောင်းကိုအခန်းတစ်ခုမှာကျွန်တော်တို့ cup test လုပ်ကြတယ်ပေါ့အဲ့တော့ကမ္ဘာ coffee ကုန်းတွေတွေတော်တော်များများကလာရောက်ကြည့်ရှုပြီးတော့စိတ်ဝင်စားကြတယ်အော် order တက်တယ်ပေါ့နော်ကျွန်တော်တို့ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့တနည်းအားဖြင့်တော့ဒါဒီ American ဈေးကွက်ကိုစပြီးတော့ဝင်ရောက်ထိုးပေါက်တဲ့ခြေလမ်းလို့ပြောရမှာပေါ့
ဟုတ်ပါတယ်ခင်ဗျ American ဈေးကွက်ကိုထိုးပေါက်တဲ့နေရာမှာကျွန်တော်တို့မြန်မာ coffee ဟာဂုံသိက္ခာရှိစွာနဲ့ပေါ့နော်ဒီကျွန်တော်တို့ coffee ဟာအနံ့ရောအရသာရောပါဝင်တဲ့ပစ္စည်းဖြစ်တဲ့အတွက်အနံ့အရသာနဲ့ပြည့်စုံမှာ coffee ကောင်းတစ်ခုဖြစ်မှာပါကျွန်တော်တို့ကံကောင်းတာတခုရာတော့ကျွန်တော်တို့ကကော်ဖီအထူးတန်းဝင်ကော်ဖီစိုက်နိုင်တဲ့နိုင်ငံနည်းမှာကျွန်တော်တို့မြန်မာနိုင်ငံကလည်းပါပါတယ်အခုအဖွဲ့အစည်းအသီးသီးရဲ့ဝိုင်းဝန်းပတ်ပိုးမှုနဲ့ပြီးတော့မိမိတို့စီစီလုံးလုံးနဲ့လှုပ်ဆောင်မှုကြောင့်မို့လို့ကျွန်တော်တို့မြန်မာနိုင်ငံကော်ဖီကလည်းကမ္ဘာအလယ်မှာကျွန်တော်တို့ဝင်းဝင်းထက်ထင်နဲ့ပြနိုင်ခဲ့ပါပြီပေါ့
ဟုတ်ကဲ့ဒါကတော့အမေရိကကိုလာတဲ့ခီးစဉ်ပေါ့နော်အမေရိကမှာလုပ်တဲ့ကော်ဖီပြပွဲပေါ့တခြားနိုင်ငံတွေကမြန်မာနိုင်ငံကော်ဖီအသင်းအနေနဲ့လိုက်ပြီးတော့ပြသပြီးတော့အခုလိုမျိုးထိုးပေါက်တာတွေရှိနေပြီလားခင
်ဗျပြပါတယ်ခင်ဗျကျွန်တော်တို့ပထမအသင်းစဖွဲ့တဲ့နှစ်မှာပဲ2000ဒီကျွန်တော်တို့14ပြပွဲမှာကျွန်တော်တို့ဒီဟိုဟာ Time Fax ပြပွဲကနေပြီးတော့ဝင်ရောက်ပြီးတော့စပြပါတယ်အဲ့တော့နိုင်ငံတကာရှုအဲ့ဒီကနေပြီးတော့စပြီးတော့ကျွန်တော်တို့အတွေ့အကြုံပေါ့လေအဲ့ဒီကနေပြီးတော့ကျွန်တော်တို့ဂျပန်မှာလည်းပြပါတယ်ဒီဖူရှိုးနဲ့ပတ်သက်လို့အာဆီယံဖူရှိုးတို့ဘာတွေကိုကျွန်တော်တို့သွားပါတယ်ပြီးတော့ကိုရီးယားပြပွဲတွေလည်းသွားပါတယ်အဲ့တော့ဒီပြပွဲကတော့ဒီအတ္တလန္တာပြပွဲကတော့ကမ္ဘာမှာအကြီးကျယ်ဖုံးမှာအဲ့တော့ Seattle မှာလုံးမဲ့နောက်နှစ်ပြပွဲကလည်းကြီးကြီးကျယ်ကျယ်ဖြစ်မှာပါအဲ့တော့ကျွန်တော်တို့ကတော့ဒီဈေးကွက်ထိုးပေါက်ဆရာရှိတာလည်းထိုးပေါက်တယ်လို့ production ဘက်ကလည်း quality ကိုထိမ့်ပြီးတော့မြန်မာ coffee ကိုကမ္ဘာဈေးကွက်မှာဝင်နိုင်အောင်ကျွန်တော်တို့ဆောင်ရွက်မှာပါ
ဟုတ်ကဲ့ဆိုတော့ဟိုကိုရိုရဲမြင့်ပြောသွားတဲ့ထဲမှာလည်းပါပါတယ်နိုင်ငံတကာအဖွဲ့အစည်းတွေကကူညီပံ့ပိုးပေးတယ်ဆိုတာဘလို့အကူအညီတွေများရတယ်လဲဘယ်နိုင်ငံတွေအများအကူအညီပေးနေပါလဲဒီမြန်မာနိုင်ငံကော်ဖီအသင်းရော
အခုလောလောဆယ်တော့ကျွန်တော်တို့ USA ရဲ့ပံ့ပိုးမှုနဲ့ Winrock International ကပဲအဓိကပံ့ပိုးပေးတာပါအဲ့တော့သူတို့ကတော့ value ဒီဈေးကွက်ရရှိအောင်ထိန်းတဲ့နေရာမှာ value chain ပေါ့ဒီ cap to ဒီ3 to cap ပေါ့နော် value chain တစ်လျှောက်လုံးမှာကျွန်တော်တို့လုံးဆောင်တဲ့အခါမှာ site view ပဲလဲပါတယ် processing ဘက်မှာလည်းကျွန်တော်တို့စနစ်တကျနဲ့လေ့ကျင့်ပေးတယ်။နောက် service fee တွေနဲ့ပတ်သက်လို့လည်းသူတို့ဘက်ကပံ့ပိုးမှုတွေရှိပါတယ်။အဲ့တော့ကျွန်တော်တို့ဘက်ကလည်းတောင်သူတွေကိုဈေးမှန်ရအောင်ကျွန်တော်တို့ကအစွမ်းကုန်ဆောင်ရွက်ပါတယ်။ပြီးတော့ဒီအထူးတန်းဝင် coffee ပြပွဲပေါ့နော် SEA ပြပွဲမှာကျွန်တော်တို့ဘာအတွေ့အကြုံရတုံးဆိုတော့ transparency ဆိုတာဒီတောင်သူရှီကဘယ်လောက်ဝယ်လိုက်တယ် processing မှာဘယ်လောက်ကြားတယ် service charge အနေနဲ့ဘယ်လောက်ယူတယ်အားလုံးက transparency ရှိရှိနဲ့လုပ်ပြီးတော့ win win ပေါ့နော်ဒါအားလုံးမျှမျှတတနဲ့ကုန်တယ်ရော
ထုတ်လုပ်ပြီးတော့
ဟုတ်တယ်အကျိုးရှိအောင်ဆောင်ရွက်ကြမှာပါဆိုတော့အဲ့ဒါကကျွန်တော်တို့အတွက်တော်တော်ကိုအတွေ့အကြုံရပြီးတော့ဒီ trading နဲ့ပတ်သက်လို့လည်းကျွန်တော်တို့အတွက်အများကြီးအတွေ့အကြုံရခဲ့ပါတယ်
ဟုတ်ကဲ့ဆိုတော့အခုဒီမှာအမေရိကကိုလာတဲ့ရှင်းနေပါလဲနောက်ပြပွဲရှိတယ်ဟိုလာဖို့လာလာရှိတယ်ပေါ့ဆိုတော့ဒီကပြန်သွားရင်ရောမြန်မာနိုင်ငံမှာပြန်လုပ်ဖို့တိုးချက်လှုပ်ဆောင်မဲ့အစီအစဉ်တွေပါတယ်များအခုအကြံဉာဏ်တွေများရခဲ့ပါတယ်
ဟုတ်ကဲ့ပြန်ကျွန်တော်တို့ကော်ဖီအရေသွေးကောင်းနေထိုးတက်ထုတ်လုပ်ဖို့ဖြစ်တာဈေးကွက်ရှိရင်တောင်သူတွေကတောင်သူကြီးရောတောင်သူငယ်တွေရောအကုန်လုံးစိတ်ဝင်စားပါပါ ဖိနှုတ်သွားတဲ့အခါမှာကျွန်တော်တို့ကကြိုတင်ပြင်ဆင်တဲ့အနေနဲ့မျိုးကောင်းမျိုးသားတွေကိုကျွန်တော်တို့ဖိုက်ထားပါတယ်။ဒီမျိုးကောင်းမျိုးသားတွေကိုကျွန်တော်တို့အခမဲ့ဒီတောင်သူငယ်တွေအတွက်ဖြန့်ဖြူးပေးမှာပါ။အဲ့တော့အမှန်တကယ်ဖိုက်ပြိုးထုတ်လုံးမဲ့လူတွေကဒီတက်ဆိုင်ရအပွဲပြီးဒီကကျွန်တော်တို့ကော်ဖီအသင်းကိုဆက်သွယ်ဆောင်ရွက်နိုင်ပါတယ်။ဟုတ်ကဲ
့။ဟုတ်ကဲ့။ဆိုတော့မြန်မာနိုင်ငံမှာအခုကော်ဖီစိုက်တဲ့တောင်သူပေါ့နော်။တောင်သူကတော်တော်များများရှိသလားဒါမှမဟုတ်တနည်းအားဖြင့်ပြောရင်ကော်ဖီဆိုင်တဲ့ဧကရောကျွန်တော်တို့ခမန်းကြီးခမန်းကြီးလို့ရနိုင်မလားအလက်ရှိအနေထားမှာ
ဒီကျွန်တော်တို့အစိုးရတရားဝင်ထုတ်ပြန်တဲ့စာရင်းတွေရတော့ဧကပေါင်းတသိန်းလောက်ကျွန်တော်တို့ကော်ဖီစီမံကိန်းနေမှာရထားပါတယ်အဲ့တော့ကော်ဖီတကယ်တမ်းတောင်သူငယ်တွေအများတာကတော့နောင်ချိုနယ်မှာရှိတယ်လို့ပြည်ဦးလွင်နယ်မှာလည်းရှိပါတယ်အဓိကတော့ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်တစ်ဝိုက်မှာပို့ပြီးတော့များပါတယ်အဲ့တော့ဒီကော်ဖီကဈေးနှုန်းကျတဲ့အခါမှာတောင်သူတွေကကော်ဖီပင်တွေခုတ်ပြတဲ့အထိကော်ဖီကိုစိတ်ဝင်စားမှုနည်းပါးလာပါတယ်။ကြံတဲ့ဒီတောင်သူငယ်တွေကတော့ဒီရွာငံဘက်မှာပို့ပြီးများပါတယ်။အဲ့တော့ကျွန်တော်တို့ကဒီကော်ဖီဈေးကွက်ခိုင်းပါတယ်ဆိုလို့ရှိရင်သူတို့အနေနဲ့တော့စိတ်ဝင်စားမှုပုံမှန်များလာမှာပါ။အဲ့တော့ကျွန်တော်တို့ကထုတ်လုပ်မှုလုပ်ငန်းမှာလည်းတိုးတက်အောင်ဆောင်ရွက်ပြမှာဖြစ်တယ်လို့ဒီ processing ဘက်မှာရော quality control ဘက်မှာရောကျွန်တော်တို့ဆောင်ရွက်ရအောင်မှာပါ။
ဟုတ်ကဲ့တောင်သူတွေကပြန်ကြည့်မယ်ဆိုရင်တို့အနေနဲ့အစောပိုင်းကတော့ပေါ့နော်ဒီဈေးနေတဲ့အခါကျတော့ coffee site ဖို့စိတ်ဝင်စားတာရှိခဲ့သလိုတို့ဘက်မှာတခြားလိုအပ်ချက်တွေရောဘာတွေရှိသလဲဥပမာစောစောကပြောတဲ့ဒီမျိုးကောင်းရဖို့ကိစ္စတွေဘာတွေတို့ဘက်ကလိုအပ်ချက်တွေဘာတွေရှိသလဲ
ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့တောင်သူတွေမှာထိထိရောက်ရောက်ပံ့ပိုးပေးတဲ့အစီအစဉ်မျိုးကဟိုတော်တော်နေတယ်ပေါ့အဲ့တော့ကျွန်တော်တို့အတင်းစပြီးပေါ်လာတဲ့နေရာကစပြီးတော့ကျွန်တော်တို့ကတော့ပရာဟိတာစိတ်ဓာတ်နဲ့ပဲကျွန်တော်တို့ဝိုင်းတယ်ပြီးတော့ကျွန်တော်တို့ကလည်းလေသမားဖြစ်တဲ့အတွက် coffee site တောင်သူဖြစ်တဲ့အတွက်ကိုချင်းစာတရားထားတယ်အဲ့တော့တက်နိုင်သလိုဈေးကိုဒါမျက်မျက်တာတာဖြစ်အောင်ဟိုဖောင်ရွက်မှာဖြစ်တယ်လို့ကျွန်တော်တို့နဲ့လည်းလူအပ်ချက်တွေအားလုံးကိုညှိနှိုင်းပြီးတော့တိုင်ပင်ဖောင်ရွက်သွားမှာပါ။ဘာဖြစ်လို့လို့ဆိုတော့ကျွန်တော်တို့ကစိတ်ဝင်စားမှုတူတဲ့အုပ်စုဖြစ်ပါတယ်ကျွန်တော်တို့အဲ့ဒါကို common ground ကိုကျွန်တော်တို့တူတဲ့လူတွေဖုတ်ပြီးတော့ကျွန်တော်တို့ဖွဲ့ထားတာဖြစ်တဲ့အတွက်ထိထိရောက်ရောက်ကျွန်တော်တို့ပံ့ပိုးပေးသွားမှာပါ
။ဟုတ်ကဲ့ဆိုတော့ဒီပြည်တွင်းဆိုလို့မြန်မာနိုင်ငံမှာလည်းအခုအရင်တော့ကလည်းမတူကော်ဖီတောက်တဲ့အရေးအတွက်ကဟိုလူငယ်တွေကြားထဲမှာရောလူကြီးကြောင်တော်တော်လေးကိုကော်ဖီပေါ်စိတ်ဝင်စားပြီးကော်ဖီတောက်တဲ့အရေးအတွက်တော်တော်များလာတွေ့ရတယ်လေပြည်တွင်းဈေးကွက်မှာရောတော်တော်လေးထိုးဖောက်နိုင်ပြီလားဟိုဒီကော်ဖီမြန်မာနိုင်ငံကထွက်တဲ့ကော်ဖီတွေကဆိုတော့လက်ရှိအထိကတော့နိုင်ငံသားဝင်တဲ့ကော်ဖီတွေကတော်တော်လေးလွှမ်းမိုးတာရှိတာဘူးနော
်ဟုတ်ပါတယ်ခင်ဗျာဒီဈေးကွက်သဘောတရားအရတော့ရှင်ပြိုင်ကြတာပေါ့နော်ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ကော်ဖီကောင်းဒီဘလို့အရသာတွေနဲ့ပြည့်စုံတယ်ဆိုတာကိုကျွန်တော်တို့ပညာပေးတဲ့လုပ်ငန်းတွေစတင်ရပါမယ်အဲ့တော့ကော်ဖီကောင်းတရက်ကဘာတွေနဲ့ညီရမလဲဆိုတော့ acidity ခြေနဲ့အရသာရှိရမယ်ဒါဒီသူ့ရဲ့ roasting ပေါ်မှာမူတည်ပြီးတော့ခါတဲ့အရသာလည်းပါတယ်အဓိက aroma ပေါ့နော်ဒီအနံ့အရသာနဲ့ပြည့်စုံတယ်ဆိုတော့ဒီပြီးတော့ clean ဖြစ်တယ်ဒါတွေအားလုံးဟာဟိုဖူပေါင်းပြီးတော့ဒီ specialtyGrade အနေနဲ့ FAA ရသတ်မှတ်ထားတဲ့ score တွေရှိပါတယ်ကျွန်တော်တို့က85ဝန်းကျင်ရကြတဲ့အတွက်ကျွန်တော်တို့ကအထူးတန်းဝင် coffee တွေဖြစ်ပါတယ်အဲ့တော့မြန်မာပြည်သူတွေကမကဘဲနဲ့ကဘာကတိဖို့လိုပါတယ်ကျွန်တော်တို့ coffee ကအထူးတန်းဝင်ဖြစ်တယ်ဆိုတာအဲ့တော့ဒီအရသာခံပြီးတေးချာချာတောက်တဲ့အခါမှာ fitness ဆိုတဲ့အချိုဓာတ်လေးလည်းပါမယ်အချင်းဓာတ်လေးလည်းပါတယ်ဆိုတော့အကုန်လုံးနန်းအရသာနဲ့ပြည့်စုံနေတဲ့ coffee ဖြစ်တယ်ဆိုတာကိုဒီမြန်မာနိုင်ငံသူနိုင်ငံသားတွေကပို့ပြီးသိသင့်ပါတယ်ပေါ့နော်ဒါကျွန်တော်တို့ကိုလေဒီမြန်မာကော်ဖီကိုလေပို့ပြီးတော့အားပေးစီခြင်းပါတယ်ကျမ်းမာရေးနဲ့လည်းညီညွတ်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကိုရမင်းကျေးဇူးအများကြီးတင်ပါ
ဟုတ်ကဲ့ခင်ဗျကျေးဇူးပါပဲ
ဒါကတော့မြန်မာနိုင်ငံကော်ဖီအသင်းဥက္ကဋ္ဌဦးရဲမြင့်ကိုကိုစောဝင်းလိုင်ကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ View American တန်ကနေ2016ခုနှစ်ဇူလိုင်လ3ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုစက်တိုက်နားဆင်ရပါမယ်။အရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာဖြစ်ပါတယ်။နားဆင်ကြရအောင်ပါရှင်။
လာပါရှင် VOA ကိုရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းသချင်းလေးတစ်ပုဒ်နဲ့ဖြောရေးပေးမှာပါမြန်မာတေးချစ်သောရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုဒ်မြေတားဒီလက်ဆောင်ပေးအောင်မှာဖြစ်ပါတယ်ရှင်အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးဖော်ပြပေးသွားခြင်းပါတယ်စိတ်ဝင်စားစရာသတင်းတွေဖတ်ရလို့ကျေးဇူးတင်ပါတယ်လို့ Facebookပြည်ရေးစာမျက်နှာမှာဆိုလာသူကတော့သရရှင်အောင်ကိုနိုင်ဖြစ်ပါတယ်။ဓာတ်ရိုက်ကြည့်လို့ရအောင်လဲကူညီပေးစီခြင်းပါတယ်။ဘယ်လိုမျိုးလုပ်ရမလဲဆိုတာနည်းနည်းမျှဝေပေးပါ။ကျေးဇူးတင်ပါတယ်လို့ပြောလာတာပါ။ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုဖို့အတွက်ကတော့ဒီရုပ်မြင်သံကြားကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်မှာကြည့်ရှုလို့ရပါတယ်နော်။ရှစ်ပေစလောင်းကနေဖမ်းယူပြီးတော့ကြည့်ရှုလို့ရပါတယ်။ဒါမဲ့လည်းအဲ့ဒီလိုမှအဆင်မပြေဘူးဆိုရင်တော့ဒီသရရှင်က Facebook လဲသုံးနေဆိုတာသိရလို့ Facebook မှာကျမတို့ဒီမြန်မာနိုင်ငံကိုတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အချိန်တပြိုင်တည်းထဲ Facebook စာမျက်နှာပေါ်မှာလည်းကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ Radio အစီအစဉ်တွေကိုလည်းအခုစပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးဖို့စူးစမ်းနေပါပြီ။တချို့လည်းစပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီနော်။ဒါကြောင့်မလို့ကျမတို့ဒီထုတ်လွှင့်ခြင်းဥပမာဟိုရုပ်မြင်သံကြားအစီအစဉ်ဆိုရင်တော့ည9:00 ကိုအချိန်မှာအဲ့ဒီအချိန်မှာ Facebook စာမျက်နှာပေါ်တက်နေလိုက်တယ်ဆိုရင်ပဲကျမတို့ Facebook စာမျက်နှာ VOA မြန်မာပိုင်းစာမျက်နှာကနေပြီးတော့ဒီရုပ်မြင်သံကြားထုတ်လွှင့်မှုကိုနေ့စဉ်တိုက်ရိုက်ထုတ်လွှင့်ပေးပါရနော်ဒီနေ့လေးစမ်းကြည့်ပါလို့ပြောချင်ပါတယ်သောရရှင်တော်တော်များများဒီနေ့နဲ့အဆင်ပြေကြပါရရှင်ကိုဇော်လေးဆိုတဲ့ Facebook ကနောက်ထပ်သောရရှင်တယောက်ကတော့ VOA စာမျက်နှာမှာလာပြီးတော့ရေးထားတာပါလွန်ခဲ့တဲ့နှစ်90ကျော်စစ်အစိုးရအဆက်ဆက်သတင်းမှောင်ခစ်တွေရဲ့မှာ VOA မြန်မာပိုင်းကသတင်းမှန်သိကျင်တဲ့သူတွေအတွက်တောက်ပါတဲ့အလင်းနံတစ်ခုပါတဲ့အခုလိုမျိုးအမှတ်တရလေးပြောကြားပေးလာတာကျေးဇူးတင်ပါတယ် VOA အစီအစဉ်ကိုငငယ်လေးကနားထောင်ပြီးတော့ကြိုက်ခဲ့ပါတယ်ဆိုပြီးတော့အခုတော့အကန့်ကွက်စရာလေးတစ်ခုရှိလို့အစာရေးလာပါတယ်ဆိုတော့သောရရှင်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ဒီသောရရှင်က
VOA ကိုငငယ်ကလေးကနားထောင်ခဲ့ပါတယ်ကြိုက်ခဲ့ပါတယ်စစ်ဆိုးရအဆက်ဆက်အုပ်ချုပ်တာငယ်စဉ်ကလေးကခံခဲ့ရပါတယ်စစ်ဆိုးရအုပ်ချုပ်တာကိုမကြိုက်ခဲ့ပါဘူးအခုကိုတင်ထားတဲ့အဆိုးရအုပ်ချုပ်တာလာပိုင်းပဲရှိသေးတယ်ကိုကြိုက်ခဲ့တဲ့ VOA ကတိုက်ရိုက်လေလံအစီအစဉ်တို့တချို့သောကဏ္ဍတွေမှာနိုင်ငံအတွက်အကြောင်းဖြစ်စေမဲ့ခေါင်းစဉ်တွေမေးခွန်းတွေဥတီနေသလိုပဲအထူးသဖြင့်မနေ့ကတိုက်ရိုက်လေလံမှာမေးသွားတာတွေမကြိုက်ပါဘူးလက်ရှိဆိုရဟာလာသားလေးပဲရှိပါသေးတယ်နိုင်ငံသားမှနေပြီးသတင်းလွတ်လပ်ခွင့်နေနဲ့ကိုထင်တိုင်းမပြောစေချင်ပါဘူးနိုင်ငံကြီးမှလုံနေတဲ့သတင်းသမားတွေပြီးပြီးသူတစ်ပါးနိုင်ငံရေးကိုအကျိုးမပြုရင်နေပါနှောက်ယှက်သူမဖြစ်စေချင်ပါဘူး VOA ကတော့အမြဲတမ်းနားထောင်အားပေးနေမှာပါဗျာ
တိုက်ရိုက်လေးလိုင်းစီစမှာဒီ VOA သတင်းတောက်တွေမေးတာကိုမကြိုက်ပါဘူးဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။သတင်းလွတ်လပ်ခွင့်နဲ့ကိုထင်တိုင်းမပြောစေချင်ပါဘူးဆိုလို့ဒီသောရရှင်ရဲ့အစားထဲမှာပဲနိုင်ငံတကာမှသတင်းလွတ်လပ်ခွင့်ရှိတဲ့နယ်ဆိုတာပါနေပြီးသားပါနော်။ဒါကြောင့်မလို့ဗမ်းမလိုက်ဖဲသတင်းတင်ပြတာကိုတော့ခွင့်လွတ်ပါလို့ပြောချင်ပါတယ်။ Ilten ဆိုတဲ့သောရရှင်ရဲ့အစားကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်။သူကလည်းအမြင်နှထောင်တဲ့နောက်ထပ်သောရရှင်တစ်ယောက်ဖြစ်ပါတယ်။
ညာ9နာရီတရင်ကိုအမြဲနားထောင်ဖြစ်ပါတယ်တခါတလေအတန်ကြီးလင်းပြတ်သားမှုတွေမရှိဘဲအားနေရင်10နာရီကနေ17နာရီအထိမကြေပွဲပြန်နားထောင်ပါတယ် VOE မှနားမထောင်လိုက်ရင်တခုခုလိုနေသလိုပါပဲ VOE ဝိုင်းတော်သားတွေကလည်းအတန်ဩစာကောင်းကြပါတယ်အားလုံးစိတ်ချမ်းသာကိုကျမ်းမာပျော်ရွှင်ချမ်းမြေပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ
် VOE ကိုနားမထောင်ရရင်တခုခုလိုနေတယ်ဆိုလို့မလိုရအောင်လို့နေစဉ် VOE ကိုနားထောင်ရုပ်မြင်သံကြားကိုလည်းကြည့်ရှုပြီးတော့အားပေးပါလို့ပြောချင်ပါတယ်နော်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးမပြောခင်မှာတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ်။ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းနဲ့မှာလက်ရှိနံပါတ်4ရောက်နေတဲ့သချင်းလေးပဲဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကဒီသချင်းလေးကနံပါတ်5အဆင့်မှာရှိပြီးတော့ဒီတစ်ပတ်မှာတော့တဆင့်တက်ပြီးတော့နံပါတ်4ဖြစ်လာတာပါ။ The Chainsmokers အဖွဲ့နဲ့ Dire ပူးရဲပြီးတော့တည်ဆွထားတဲ့ Don't Let Me Down ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်။ Crashing Hit a wall Right now I need a miracle. The Chase for Girls အဖွဲ့နဲ့ဒါရီယာပူရဲပြီးတော့တည်ဆူထားတဲ့ Don't Let Me Down ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြမတေးချစ်တော်ရရှင်တွေအတွက်လည်းမြမတခြင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာမေတ္တာတိလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်နော်အခုတော့တော်ရရှင်တွေရဲ့အစာတွေကိုအချိန်ရသလောက်ဆက်ပြီးတော့ပြောပြပေးချင်ပါတယ် VOE ကထုတ်လွှင့်ပေးတဲ့သတင်းလွှာတွေပေါ်မှာတော်ရရှင်တွေတုံ့ပြန်ရေးသားလာကြတာတွေကိုလည်းပြောပြပေးချင်ပါတယ်ရှင်ကျမတို့ဟိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာကိုညံဝင်းအောင်တင်ပြခဲ့တဲ့သတင်းတစ်ဖုတ်ဖြစ်တဲ့ဒီ27ရာစုပင်လုံညီလာခံတိုင်းနာတချို့တုတ်ပြန်ဆိုတဲ့ကောင်းကြီးနဲ့တတိုင်းပြည်လုံးအတိုင်းတာနဲ့အပြည့်ခက်ရက်ဆဲနိုင်ပြီးတော့ခိုင်မာတဲ့ငြိမ်းချမ်းရေးရရှိဖို့အတွက် NLD အစိုးရကဆွေးနွေးပြီးတော့ဆောင်ရွက်နေတယ်ဆိုပေမဲ့လည်းတစ်ဖက်မှာတော့တက်မတော်ရဲ့လက်ရှိသဘောထားမပြောင်းလဲဘူးဆိုရင်ငြိမ်းချမ်းရေးကအလန်းကွာနေဦးမှာဖြစ်တယ်လို့လက်နက်ကိုင်တိုင်းနာကောင်းဆောင်တချို့ကပြောလိုက်တဲ့အကြောင်းသတင်းတင်ပြခဲ့တာနဲ့ပတ်သက်တဲ့အပေါ်မှာသရရှင်ရဲ့အမြင်တွေတုံ့ပြန်ရေးသားလာကြတာကိုပြောပြပေးချင်ပါတယ်။ရှမ်းပြည်နယ်မှာဒီရက်ပိုင်းတွေဒီမှာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးနောက်အဲ့လိုတိုင်းရင်းသားခေါင်းဆောင်တွေကပြောလိုက်တာပါ။ဒါဝီယိုသရရှင်ရဲ့ Facebook မှာတုံ့ပြန်ရေးသားလာကြတာမှာတော့ဖိုးပြေမောင်ဆိုတဲ့သရရှင်က
မြမပြည်ကိုတကယ်ငြင်းညံ့ကြပါသလား။အကြံတစ်ခုပြုလိုက်မယ်။ NLD နဲ့တက်မတော်ကိုသူ့ခွဲနေတဲ့ပြည်တွင်းမီဒီယာ၊ပြည်ပမီဒီယာတွေရဲ့အဂရိလရေးသားမှုထုတ်လွှင့်မှုတွေကိုသတိပြုရှောင်ရှားနိုင်ရင်အနေဒီအစိုးရဖြစ်ချင်တဲ့ဆန္ဒအတိုင်းလည်းဖြစ်မယ်တက်မတော်လည်းပြည်သူချစ်တက်မတော်ဖြစ်လာမယ်ဒီနေ့မြန်မာပြည်မီဒီယာတွေကချစ်သူကိုတားစေမုန်းသူကိုနာသေးဆိုတာမျိုးဖြစ်နေကြတယ်သတိထားဖို့သိမြလာပါပေ၏
ဒီတော်ရရှင်ကတော့မီဒီယာတွေကကိုကြိုက်တဲ့ဘက်ကိုပတ်ပင်းနေပါတယ်ဆိုပြီးပြောလာတာပါတော်ရရှင်ခင်မောင်တန့်ကတော့အစိုးရတက်တွေဘက်ကဘာကြောင့်ပြစ်ခတ်မှုတွေမရနိုင်တာလဲဆိုပြီးမေးခွန်းထုတ်လာပါတယ
်ကြောင်မဲမြို့နယ်ထဲမှာတအောင်းပလောင်တက်ဖွဲ့နဲ့အစိုးရတက်တွေတက်ပွဲဖြစ်နေတယ်29ရက်နေ့က3ချိန်ဖြစ်တယ်။ကထင်မာတိုက်ပွဲရဖို့သမရကိုယ်တိုင်အမိန့်ထုတ်တာဆက်တိုက်တယ်တဲ့။နမ်တူမျိုးနယ်မှာလည်း RCSS ရှမ်းလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ဇွန်လ28ရက်နေ့ကတိုက်ပွဲဖြစ်နေတယ်။27ရာစုပင်လုံညီလာခံညဉ့်ညံရေးဆွေးနွေးပွဲလုပ်နေတာအစိုးရတပ်ကမရက်နိုင်တာဘာကြောင့်လဲ
။ရိုးရိုးလို့ဆိုတဲ့သရရှင်ရဲ့ဒီကိစ္စပေါ်မှာတုံ့ပြန်ချက်ကတော့
ညဉ့်ညံရေးဖြစ်စဉ်မှာတပ်မတော်ကသူ့ထင်တိုင်းဝန်တိုင်းကျဲနေသည်များကာလပတ်လုံးဘယ်တော့မှညဉ့်ညံရေးမရဘူး။ငင်းငင်းဖြစ်စဉ်ကိုဘယ်သူပဲခေါင်းဆောင်နေပါစေတက်မတော်ကိုထိမနိုင်သေးသေး၍ငင်းငင်းကြီးဟာရေပြင်မှာအယုတ်ကြီးပဲဖြစ်မယ်တက်ကလူကြီးတွေကလည်းသူတို့ထင်တိုင်းဆိုင်းလို့ရနေတဲ့ဗို့အုပ်အစိမ်းကိုပဲလက်ညှိုးထိုးပြနေအောင်ပါပဲ
ရိုးရိုးလူဆိုတဲ့ဒီတော်ရရှင်ကလည်းဒီတက်မတော်ဘက်ကအပြစ်ခတ်တွေရက်စဲသစ်မာတယ်ဆိုပြီးတော့ပြောလာတဲ့အချိန်မှာကြော်နိုင်ဆိုတဲ့တော်ရရှင်ကတော့
မတူကွဲပြားတဲ့အယူဝါဒကိုလက်ကင်ထားနေသည်ဖြင့်တိုင်းပြည်ဟာငြင်းငြိမ်းနဲ့အလံဝင်နေအောင်မယ်အမေစုကငြင်းငြိမ်းကိုဥဆောင်ပြီးတော့လုပ်နေရဆိုပေမဲ့အပေါ်ရန်တသက်ဖြစ်နေခဲ့တဲ့တက်မတော်ရဲ့ဆန္ဒကိုမမေးဘဲကိုပြစ်ငြင်းငြိမ်းလုပ်လို့ခရီးမရောက်နိုင်ထင်ပါတယ်စေဦးစည်းချုပ်ကတမရရဲ့အမိန့်ကိုအေးမလို့ပဲငြင်းငြိမ်းလုပ်လို့ရပါမလား
မတူကွဲပြားတဲ့အယူဝါဒတွေရှိနေသမျှငြင်းငြိမ်းအလံဝင်နေအောင်ပါမယ်လို့ဆိုလာပါတယ်သောရရှင်နေလင်းရဲ့အမြင်ကိုလည်းကြည့်ပါအောင်နော
်ငြင်းငြိမ်းမယူခြင်းတဲ့သူတွေဟာအာဏာနဲ့ကိုကျိုးစီးပွားကိုကောက်ွယ်ဖို့လက်နဲ့အကူပြီးတိုက်ချင်အောင်ဆောင်းနေဥမှာပဲဘယ်လိုဘယ်အစင်းကအာဏာနဲ့ကုကျိုးစီးပွားဖက်တွယ်နေသလဲဆိုတာမြင်အောင်ကြည့်တတ်ဖို့ပဲကျုံမြင်ပြောရင်တော့ဆေးရနာရှင်တချို့နဲ့တိုင်းရင်းသားအဖွဲ့တချို့ဟာငင်းညာရေးရသွားရင်ခွဲပြောက်မှကြောက်နေသလိုပဲတချို့တိုက်ခိုက်မှုတွေကခွဲမပြောက်အောင်အလုတ်ပြယုံဆက်ဆက်သာဖြစ်နေသလားလို့
ဒါကတော့မြန်မာနိုင်ငံမှာတတိုင်းပြည်လုံးအတိုင်းအတာနဲ့အပြစ်ခက်ရဲဆဲပြီးတော့ခိုင်မာတဲ့ငြိမ်းချမ်းရေးရဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ပြီးတော့ကျမတို့ရဲ့ Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးလာကြတာဖြစ်ပါတယ်နော်သောရရှင်တယောက်ရဲ့ရင်ဖွင့်စာကိုအခုဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင်အာကာရှင်းဆိုတဲ့သောရရှင်ကတော့ရန်ကုန်တိုင်းအတွင်းမှာရေးပေးတဲ့စနစ်ကိုစိတ်ညစ်လွန်းလို့ပါဆိုပြီးတော့ Facebook ပေါ်မှာစာရေးပြီးတော့ရင်ဖွင့်လာတာပါ
ရန်ကုန်တိုင်းထဲမှာရေပီးတဲ့စနစ်ကလာလိုက်ပြက်လိုက်နဲ့တရက်လှုပ်ပြီးရင်3ရက်လောက်မလာဘူးဖြစ်နေတယ်။ရေလာတဲ့နေ့မှာရေချိုးရတယ်။ရာသီဥတုကပူလွန်းအိုင်လွန်းနေ။သမရသစ်တက်မှာရေကမမှန်တော့ဘူး။အရင်ကမှန်နေ။အခုဆိုဘယ်အချိန်လာမလဲဆိုတာရေကိုစောင့်မျှော်နေရတယ်။သမရနဲ့ဒေါ်စုအမေစုတို့ဘာလုပ်နေကြတာလဲ။အသေးအမွှားကိစ္စဆိုပေမဲ့တော်တော်ခံရတာခက်တယ်။ပူလွန်းတဲ့ရာသီဥတုကြောင့်ကျွန်တော်တို့ယူဆနာမှာပဲရေပြက်တယ်လို့ကြားတယ်။ဘာကြောင့်လဲ။ပုံမှန်လေးလှုပ်ပေးစေချင်ပါတယ
်လူတို့အတွက်မရှိမဖြစ်လိုအပ်တဲ့အရေးကိုတော့ပုံမှန်လေးလှုပ်ပေးစေချင်ပါတယ်ဆိုပြီးတော့သောရရှင်အာကာဟင်း Facebook စာမျက်နှာပေါ်ကနေရင်ဖွင့်တောင်းဆိုလာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့အစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်နောက်ပိုင်းမှာတော့သောရရှင်တွေအတွက်ခစ်ပေါ်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးဦးမှာဖြစ်ပါတယ်ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာ တချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်သောရရှိနေအတွက်မြန်မာသချင်းလေးတစ်ပုဒ်မြစ်တာတည်းလက်ဆောင်ပေးခြင်းပါတယ်ရှင်။ဒီအခုနှစ်ပိုင်းတွေအတွင်းမှာလူငယ်တွေကြားမှာအထူးရေပန်းစားနေတဲ့ Bobby Soxer တည်ဆူထားတဲ့သချင်းလေးဖြစ်ပါတယ်။21ဆိုတဲ့အခွေတွေကနေပြီးတော့အင်ရှင်မစိတ်ကူးဆိုတဲ့သချင်းလေးဒီသချင်းလေးကရည်လဲရည်ရပါတယ်။ဒီသချင်းလေးကိုသောရရှိနေနားဆင်ခံလာကြည့်ပါဦးနော်။
ချီရတဲ့သူနဲ့ထိမ့်ညာလက်ထက်မှာတရက်ကွက်လုံးချမ်းလက်မထားပါတအိမ်တက်စင်အကုန်ဖိတ်ချားမှာတဲ့ခင်းအခက်မဲ့စားစရာအလူမန်းတကချင်းတကိုကြလာလက်ဖွဲ့ပစ္စည်းတွေထားစရာစတဲ့ကြတော့စီစဉ်ထားပါတစ်ဖက်မိပါနဲ့မိတ်ဆွေများစွာအဲဝဲပချင်ဖြစ်မှာကိုအာနာအားလုံးကဝိုင်းပြီးကုန်ပြုတ်ပေးတဲ့ပွဲမုံမိင်္ဂလာတပါပါ
ဘော်ဘီဆော့ဆာတီဆိုထားတဲ့အင်ရှင်မစိတ်ကူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။
မေတ္တာကြောစီစဉ်တင်ဆက်တဲ့မြမပြည်မပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်အောင်ပါရှင်။မြမမိရထားပြန်ပြီးပြုပြင်နိုင်မှာမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါတယ်ရှင်။
ပြီးခဲ့တဲ့ဂျွန်လ29ရက်နေ့ကရန်ကုန်မြမမိရထားလုပ်ငန်းအောက်မြမပြည်ရုံးမှာသင်းသာရှင်းလင်းပွဲတစ်ခုလုပ်ပါတယ်အဲ့ဒါကတော့အမေရိကန်ဒေါ်လာ4သန်းခွဲလောက်နဲ့ညီမျှတဲ့ဂျပန်ယန်သန်း450ကျော်အကုန်ကျခံပြီးအကောင့်ထဲပေါ်ခဲ့တဲ့လျှက်စစ်ရထားပြေးဆွဲတဲ့စီမံကိန်းရပ်ဆိုင်းလိုက်ကြောင်းသတင်းမီဒီယာတွေကိုအသိပေးတာပါအဲ့ဒီနေ့မှာပဲလမ်းဖောက်ပြီးတာသိပ်မကြသေးတဲ့အေယာဝတီတိုင်းဟင်းသရညောင်တုံးရထားလမ်းပိုင်းမှာလည်းရထားပြေးဆွဲတာရပ်ဆိုင်းလိုက်ပြီးလို့တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးကတိုင်းလွှတ်တော်အတွင်းရှင်းလင်းပြောဆိုခဲ့ပါသေးတယ်ပြီးခဲ့တဲ့နှစ်ကလည်းလက်ရှိလျှက်စစ်ရထားအစပြုပြေးဆွဲရာပန်ဆိုရန်လင်းစတောင်းနဲ့ရန်ကုန်ဘူရာကြီးလမ်းကြောင်းမှာ RBE ရထားပြေးဆွဲတာရပ်ဆိုင်းခဲ့ရပါသေးတယ်။အဲ့ဒါလဲလမ်းဖောက်ဆဆွဲပြီးသိမ့်မကြခင်မှာပဲရပ်ဆိုင်းလိုက်ရတာပါ။အရင်ရထားဝန်ကြီးဌာနဟာရထားပြေးဆွဲတဲ့လုပ်ငန်းတွေကိုဘလို့အကောင့်ထဲပို့သွားခဲ့ပါသလဲ။ NLD အစိုးရအတွက်ဘလို့အမွေဆိုးတွေထားရခဲ့ပါသလဲ။မြမမီရထားလုပ်ငန်းပြန်ထူမှတ်ဖို့လုပ်နိုင်သေးရလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။လျှက်စစ်ရထားပြေးဆွဲမှုရပ်ဆိုင်းလိုက်ရတဲ့ဖြစ်စဉ်ကအခုလိုပါ။ရန်ကုန်ကန္နာလန်တခြားမှာလျှက်စစ်ရထားပြေးဆွဲဖို့ဆိုပြီးဂျပန် West Corporation နဲ့မြမမီးရထားလုပ်ငန်းတို့2015ဇူလိုင်29ရက်နေ့ကလက်မှတ်ရေးတူအကောင့်ထဲပေါ်ခဲ့ပါတယ်။ကန္နာလန်တခြားလျှက်စစ်ရထားပြေးမယ်လို့ဆိုပေမဲ့အဲ့ဒီနေရာမှာလျှက်စစ်ရထားပြေးဆွဲနိုင်တဲ့တီးတန့်လမ်းဖောက်လုထားတာမျိုးတော့မရှိပါဘူး။ကန္နာလန်တခြားမှာကွန်တိန်နာကားတွေပါဝင်ကားတချို့ဖြတ်တန်းဖို့ဆိုပြီး Asia World ကုမ္ပဏီကဖောက်လုထားတဲ့အခပေး ကွန်ကရစ်လမ်းမကြီးတစ်ခုရှိပြီးတော့ယထာလမ်းကြောင်းကိုအဲ့ဒီကွန်ကရစ်လမ်းပေါ်မှာပဲဖောက်ထားတာမျိုးပါလမ်းရဲ့ဖွဲ့စည်းပုံစိတ်ကန်းနေရအများအပြားရဲ့ဝင်ပေါက်ထွက်ပေါက်အားလုံးကိုခြုံငုံကြည့်ရင်အဲ့ဒီလမ်းပေါ်မှာကားတွေရောယထာပါတပြိုင်နက်ထဲသွာလာအသုံးပြုလို့မရဘူးဆိုတာအတော်ထင်ရှားပါတယ်ဒါပေမဲ့လည်းအရင်အစိုးရဟာအဲ့ဒီမဖြစ်နိုင်တဲ့နေရာမှာဒေါ်လာ၄တန်းခွဲလောက်အကုန်ကျခံပြီးမျက်စိယထာစီမံကိန်းကြီးကိုဇွတ်လုတ်ခဲ့ကြတာပါပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကအဲ့ဒီလမ်းမှာမျက်စိယထာစပြီးတော့ပြေးဆွဲပါတယ်ဘုတ်တထောင်မြို့နယ်လင်းစတောင်းကနေပန်းဆိုရန်ကနေဝါရန်ခီးစင်စပြီးတော့အကောင့်ထဲပေါ်ပါတယ်တွဲဆိုင်၃တွဲပါတဲ့မျက်စိယထာမှာဆိုရင်တစ်ခေါက်ကိုခီးတဲ့အယောက်180လောက်စီးလို့ရပါတယ်ယထာစပြေးဆွဲဆဲခြင်းမှာအပျော်လိုက်စီးသူခီးတဲ့နည်းနည်းပါးပါးရှိတာကလွဲပြီးနောက်ပိုင်းတနည်းကို10ယောက်တောင်စီးတဲ့လူမရှိတော့ပါဘူးပြောရရင်အဲ့ဒီလမ်းပေါ်မှာခီးတဲ့တည်ယူပို့ဆောင်ဖို့မလိုအပ်လို့လည်းဖြစ်ပါတယ်နောက်ထုံးစံအတိုင်းယထာခုံမောင်းရာလမ်းတစ်လျှောက်မှာကွန်တိန်နာကားတွေအခြားကားတွေနဲ့ရှုပ်ထွေးမှုတွေဖြစ်ပေါ်သလိုမလိုလားအပ်ပဲရင်ကျောကြက်တဲမှုလည်းဖြစ်ပွားပါတယ်တကယ်တော့အစကတည်းကပြေးဆွဲဖို့မဖြစ်နိုင်နဲ့ကြည့်ဆွဲဖို့လည်းမလိုအပ်တဲ့နေရာမှာငွေကုန်ကြေးကျအများကြီးအကုန်ကျခံခဲ့တဲ့စီမံကိန်းဖြစ်လို့တော့နောက်ဆုံးဆုံးရှုံးမှုတွေကြီးမားစွာရပ်တန့်သွားခဲ့ရတာဖြစ်ပါတယ်
။လက်တလောပူပူနွေ့နွေ့ရထားလိုက်ပြီဖြစ်တဲ့အေယဝရီတိုင်းဟင်္ဒရညောင်နှုံးရထားလိုင်းလဲထုံနီလကောင်းပါပဲ။ငโกကလေးကသိပ်ပြီးလိုအပ်ချက်မရှိပါဘဲနဲ့ဘန္နာငွေအများကြီးကုန်ကျခံလမ်းဖောက်ထားခဲ့တာဖြစ်ပါတယ်။ဖြစ်သလိုဖောက်လုထားတဲ့လမ်းမို့လို့ဇလီဖားတို့ပြုတ်ထွက်တာတွေလမ်းချော်တာတွေမကြာခဏဖြစ်ခဲ့တဲ့အတွက်ပုံမှန်ယထာပြေးဆွဲနိုင်ခြင်းမရှိဘဲအရခေါ်ကားယထာလို့ဆိုတဲ့ RBE ယထာလောက်ပဲပြေးဆွဲနိုင်တာပါ2015ခုနှစ်အတွင်းအသွားပြန်ခောက်ရင်900ကျော်ပြေးဆွဲခဲ့တာမှာပြန်မြအသွားမှာ6ယောက်နဲ့အပြန်2ယောက်လောက်ပဲစီးတဲ့လူရှိတဲ့အတွက်ဘလောက်အချင်းနေဆိုးတဲ့ခီးစဉ်မျိုးဖြစ်မလဲခတ်မှန်းနိုင်ပါတယ်ဒီလိုခီးစဉ်မျိုးအတွက်လမ်းခင်းရမှာတိုင်းပြည်ဘတ်ဂျက်အများကြီးသုံးခဲ့ရတယ်လို့ခီးစဉ်တွေအတွက်လည်းလောင်စာစီနဲ့ဝန်ထမ်းစီးတွေအများကြီးကုန်ကြခဲ့ရတာဖြစ်ပါတယ်ပြောရရင်သမရဦးသိန်းစင်လက်ထက်9နှစ်တာကာလပတ်လုံးယထာဝင်ကြီးဌာနဟာလုံသိမ့်တဲ့အလုပ်တွေကိုကောင်းကောင်းမလုပ်ခဲ့ပဲမလုံသိမ့်တဲ့စီမံကိန်းအတော်များများအကောင့်ထဲပို့ခဲ့တာမျိုးတွေ့ကြရပါတယ်ပြည်သူတွေအသုံးပြုမှုအလွန်များတဲ့ရန်ကုန်မန္တလေးခီးစဉ်ရန်ကုန်မော်လမြိုင်ရေးတဝဲဘိတ်ခီးစဉ်တွေကနေလူစီးများပြီးအမျက်ဆုံးရအောင်မစွမ်းဆောင်နိုင်ခဲ့ပါဘူးအခြေခံအဆောက်အုံတွေဖြစ်တဲ့လမ်းတွေယထာတွဲတွေအပြင်ရန်ကုန်မန္တလေးမော်လမြိုင်မြို့လေတွေမှာဘူရာယုံကြီးတွေရှိနေပါရဲ့စီမံခန့်ခွဲမှုကောင်းကောင်းမလုပ်နိုင်တဲ့အတွက်စီးနင်းသူနေပါပြီးအရှုံးပေါ်နေတာကလည်းဒီနေ့အထိပါပဲလက်ရှိရန်ကုန်မန္တလေးရန်ကုန်မော်လမြိုင်အဝေးပြင်းရင်လိုင်းတွေအောင်မြင်တိုးတက်များပြားလာတာကိုကြည့်ရင်မြမမီးထားလုပ်ငန်းရဲ့အခြေအနေကျဆင်းမှုကိုသိနိုင်ပါတယ
်မီးထားဝင်ကြီးဌာနရဲ့မယောင်ယာစီလူနောက်ထပ်လှုပ်ဖို့ကြိုးစားတဲ့အလုပ်တစ်ခုကတော့ရန်ကုန်ဘူတာကြီးကိုရောင်းစားဖို့လုပ်တာပါနဂိုကအချက်ကြာကြတဲ့ရန်ကုန်ဘူတာကြီးကိုရောင်းစားပြီးရွာသားကြီးပတ်ရွှေ့ဖို့ကြံစီခဲ့ကြပါသေးတယ်။နောက်ပိုင်းတော့အဲ့ဒီအစီအစဉ်ပြတ်သွားပါတယ်။ပြီးခဲ့တဲ့နှစ်တွေကတော့ရန်ကုန်ဘူတာကြီးအဆောက်အုံနဲ့မြေနေရာမှာအကြီးစားရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ပြည်ရင်းပြည်ပကုမ္ပဏီတွေကိုတင်တာခေါ်ခဲ့ပါသေးတယ်။ရင်းနှီးမြှုပ်နှံသူတွေအနေနဲ့မြေနေရာတက်တက်ရတာမဟုတ်ဘဲရထားလမ်းတွေကိုမူလမပြတ်ထားပေးရမယ်အပြင်ဘူတာကြီးကိုပါငုံပြီးတော့မှအဆောက်အုံတွေစောက်ရမယ်ဆိုတဲ့အတွက်စိတ်ဝင်စားသူနေပါပြီးတင်တာတွေတစ်ခုပြီးတစ်ခုပြတ်သွားခဲ့ရတာဒီကနေ့အထီးပါပဲအားလုံးကိုခြုံငုံသုံးသက်ကြည့်လိုက်ရင်မြမမီးရထားဟာ NLD အစိုးရအတွက်အရှုံးပေါ်နေတဲ့လုပ်ငန်းတွေတုံးလို့မရပဲရထားရတဲ့စကောင်းနဲ့တွဲတွေအပြစ်လုထားတဲ့ရထားလမ်းအစ်စ်တွေနဲ့စီမံခန့်ခွဲမှုညံ့ဖျင်းလွန်းတဲ့ဘျူရိုကရက်ရန်တရားကြီးကိုအမွေအဖြစ်ထားရစ်ပေးသွားခဲ့တာပါအခြေခံအဆောက်အုံကောင်းတွေရှိပါလျက်ပကြငွေအမြောက်အများသုံးဆွဲပါလျက်နဲ့တည်သူလူထုအကျိုးကိုကောင်းကောင်းမတည်ပိုးနိုင်ခဲ့တာပ
ါဒီအတွက်လက်ရှိအစိုးရဟာမြမမီးထားရဲ့လုပ်ငန်းဆောင်တာအားလုံးကိုပြန်သုံးသပ်ဖို့လိုပါလိမ့်မယ်ပြေးဆွဲနေတဲ့ယထာခီးစဉ်တွေရဲ့အချိန်ကိုပြည်သူတွေတကယ်စီးနေအသုံးပြုနိုင်တဲ့အချိန်ဖြစ်အောင်ပြန်သတ်မှတ်တာယထာလက်မှတ်ခဇင်းနှုန်းတွေကိုပြန်သုံးသပ်တာဈေးကွက်စီးပွားရေးပုံစံလက်မှတ်ရောင်းချရေးစနစ်တွေအကောင့်ထဲပေါ်တာဝန်ဆောင်မှုကောင်းမွန်အောင်ပြန်ပြုပြင်တာစားရတဲ့အများကြီးလှုပ်ဖို့လိုပါတယ်လိုအပ်ရင်နိုင်ငံတကာကုမ္ပဏီတွေနဲ့အကျိုးတူပူးပေါင်းပြီးပြည်သူတွေအတွက်လည်းတကယ်အကျိုးရှိတဲ့ထိုက်သင့်တဲ့အမျက်စွန်းလဲရအောင်အကောင့်ထဲပေါ်တဲ့ကော်ပိုရေးရှင်းကြီးလိုမျိုးလဲဖြစ်အောင်ပြန်လဲဖွဲ့စည်းလုပ်ကိုင်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
စီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့လာမယ့်အင်္ဂါနေ့ညတဲ့လေလိုက်အစီအစဉ်မှာဘာအကြောင်းအရာတွေဆွေးနွေးဖို့ရှိသလဲဆိုတာနားဆင်ရအောင်ပါရှင်။
အလုတ်ကန်ရှာပါတာကြောင့်ဝင်ငွေမလောမငှနဲ့လူမှုဒုက္ခတွေခံစားနေရတဲ့မြန်မာနိုင်ငံမှာအလုတ်ကန်အခွင့်အလမ်းသစ်တွေလက်တွေဖန်တီးနိုင်မဲ့နည်းလမ်းတွေများရှိနိုင်ပါသလားပြည်ပရင်းနှီးမြှုပ်နှံမှုတွေကအခရာကြပါသလားပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကရောအလုတ်ကန်သစ်တွေမဖန်တီးနိုင်တော့ပါဘူးလားအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးတော့မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392382555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒါမဲ့အင်္ဂါညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပြရသည်ရှင်။အခုတော့ကဘာတလွာထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကဘာရုပ်အစိုးဆုံးခွေးပြိုင်ပွဲမှာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကခြိဝဝါခွေးလေးတကောင်အနိုင်ရသွားပါတယ်။အိန္ဒိယနိုင်ငံဂူဂျာရက်ပြည်နယ်ကနွားတွေရဲ့ကျင်ငယ်ရီမှာရွှေတွေ့တယ်လို့သိပ္ပံပညာရှင်တွေကကြေညာလိုက်ပါတယ်။ဒီလိုထူးထူးခြားခြားသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကပြောပြမှာပါရှင်။
နိုင်ငံအနောက်ပိုင်းကသိပ္ပံပညာရှင်တွေဟာဒေသရင်းနွားမျိုးတွေရဲ့ကျင်ကြီးထဲမှာရွှေပါတဲ့အရေးရောက်တွေ့တယ်လို့ကြေညာလိုက်ပါတယ်။ဂူဂျာရက်ပြည်နယ်ဂျူနာဂက်စိုက်ပျိုးရေးတပ်ကတူ GAU ကခုနှစ်နှစ်ကြာဂီယာငါးတွေရဲ့ကျင်ကြီးသမှုတာပေါင်း900လောက်ကိုသုတေသနလုပ်ပြီးမှအခုလိုတွေ့ရှိတဲ့အကြောင်းကိုကြေညာလိုက်ကြပါ။ကျင်ကြီးမူနာတွေကိုနွားပေါက်ကလေးတွေ၊ဗိုက်ကြီးတဲ့နွားတွေနဲ့နှုတ်မထွက်တော့တဲ့နွားတွေစီကနေရယူခဲ့တာပါ။ကျင်ကရေးတလီတာမှာရွှေ30ကနေ30မီလီဂရမ်အထိပါတယ်လို့အစားအသောက်စားသက်တဲ့တက်ခွဲကမှစသက်တွေ့ရှိခဲ့တာပါရွှေသက်ထုကိုအာရုံပုံစံရေထဲမှာပျော်ဝင်နိုင်တဲ့ရွှေဓာတ်စားပုံစံနဲ့တွေ့ရတာပါရွှေပါဝင်မှုတွေကွဲပြားပေမဲ့နမူနာကျင်ကရေး900လုံးမှာရွှေတွေ့တယ်လို့တက်ခွဲကဌာနမှူးကပြောပါတယ်နမူနာတစ်ဝက်လောက်ကလည်းဆေးဘက်ဝင်ပစ္စည်းတွေပါဝင်နေတာဖြစ်ပြီးလူသက်တမ်းရှည်စီတယ်လို့ဂီယာနွားကျွမ်းကျင်သူတူကပြောပါတယ်ဂူဂျာရက်ပြည်နယ်မှာအများဆုံးတွေ့ရတဲ့ဒီနွားမျိုးကိုနွားတို့အတွက်အဓိကဝေးပြကြတာပါရှင
်။ Hollywood TV ဇာလန်တွဲတစ်ခုဖြစ်တဲ့ Walking Dead Zombie ဖုတ်ကောင်ဇာလန်တွဲနှစ်သက်သူများကြိုက်ကြမယ်။ဆွဲဆောင်မှုတစ်ခုကို Universal ရုပ်ရှင်ချန်ကြီးထဲမှာဖွင့်လှစ်လိုက်ပါတယ်။ဒါကတော့ TV ဇာလန်ထဲကလို့ Zombie ဖုတ်ကောင်တွေကြားထဲမှာဖြတ်လျှောက်ရမယ့်နေရာကြီးတစ်ခုကိုဖန်တီးလိုက်တာပါ။အဲ့ဒီနေရာနဲ့အဆောင်အုံကြီးထဲမှာတရုတ်ဆောင်သူတွေကဇွန်ဘီဖုတ်ကောင်တွေလိုဝစ်ဆင်ပြီးလာရောက်သူတွေကိုရုပ်ရှင်ထဲကလို6လှန့်လိုက်ကြိုက်ကြမှာဖြစ်ပါတယ်။ဖွင့်ပွဲလာတဲ့သူတွေကိုဇွန်ဘီဖုတ်ကောင်တွေအုပ်လိုက်ကြီးကလာရောက်တိုက်ခိုက်တာမျိုးကိုလည်းလုပ်ပြခဲ့ကြပါတယ်။လာမယ့်ဇူလိုင်လ4ရက်နေ့မှာတော့ဒီနေရာကိုတရားဝင်ဖွင့်လှစ်မှာဖြစ်ပါတယ်ခင်ဗျာ။
စစ်ကျပါလေးရှိတဲ့ကဗတ်ရုပ်အစိုးဆုံးခွေးပြိုင်ပွဲမှာ Sweepy Rumble လို့ခေါ်တဲ့တရုတ်ငွေပွားအမွေးမပါတဲ့ချီဝါဝါခွေးလေးတစ်ကောင်ကကဗတ်ရုပ်အစိုးဆုံးခွေးအဖြစ်အနိုင်ရသွားပါတယ်။ဒီပွဲကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဖက်ဒယ်လူမာမှာကျင်းပခဲ့တာပါ။အသက်18နှစ်အရွယ် Sweepy Rumble လေးဟာမျက်လုံးတစ်ဖက်ကအပြာတစ်ဖက်ကအဝါရောင်ဖြစ်ပြီးတော့လင်းတို့နဲ့တူတဲ့ညရွက်ချွတ်ချွတ်ကလေးတွေနဲ့ခေါင်းပေါ်မှာလည်းအမွေးအဖြူရောင်ကျိုးတို့ကျဲတဲ့လေးရှိတဲ့အပြင်အယောင်မွေး66အကောက်ပိန်သေးသေးလေးပောင်လောက်သာအလေးချိန်ရှိတဲ့ခွေးလေးတစ်ကောင်ဖြစ်ပါတယ်။ဒီခွေးဟာဒေါ်နယ်ထရမ့်နဲ့တူတဲ့ရွှေဝါရအမွေးလေးတွေဘေးဘက်ကိုချထားတဲ့အိုဟိုင်းယိုးပြည်နယ်ကခွေးကိုကြော်တက်အနိုင်ရသွားတာပါ။ဒုတိယနဲ့တတိယနေရာတွေကိုလည်းတရုတ်ငွေပွားအမွေးမပါတဲ့ချီဝါဝါခွေးလေးကပဲအနိုင်ရသွားတာဖြစ်တဲ့အတွက်ကြီးတဲ့သူတွေရဲ့မျက်လုံးထဲမှာဒီခွေးလေးတွေဟာသူ့အတဲ့သူရုပ်ဆိုးကြတာပါ။ဒါပေမဲ့သူရဲ့ပါရှင်တွေအတွက်တော့အင်မတန်ချစ်စရာကောင်းတဲ့ခွေးကလေးတွေပါရှင
်။ယူကရိန်းနိုင်ငံမှာတော့ထူးထူးခြားခြားအမွာဘူးကလေး9ယောက်ကိုမွေးဖွားခဲ့ပါတယ်။ယောက်ျားလေး3ယောက်၊မိန်းကလေး2ယောက်ပါဝင်တဲ့ဒီ9မွာဘူးကိုမွေးဖွားချိန်က9မိနစ်ပဲကြာခဲ့ပါတယ်။
အသက်38နှစ်အရွယ်ရှိပြီဖြစ်တဲ့အောက်ဆာနာကိုဘယ်လစကာဟာဆရာဝန်ရှင်ဦးနဲ့ဒူနာပြူရရဲ့အကူအညီနဲ့ဘိုက်ခွဲမွေးခဲ့တာပါ။ကလေးတွေရောအမေပါဆေးရုံမှာပဲရှိနေသေးပေမဲ့ကျမ်းမာရေးကောင်းပါတယ်။အခုလိုငါးမှွာဘူးယောက်ျားလေး၃ယောက်မိန်းကလေး၂ယောက်မွေးတာဟာယူကရိန်းနိုင်ငံထဲမှာတော့ထူးထူးခြားခြားပါ။သူတို့မိသားစုရဲ့ထူးခြားမှုကိုဂုဏ်ပြုတဲ့အနေနဲ့သူတို့နေထိုင်တဲ့အိုဒက်ဆာမြို့တာဝန်ရှိသူတွေကမီတာ100ပတ်လည်ကျဲတဲ့တိုက်ခန်းတစ်ခုလက်ဆောင်ပေးခဲ့ပါဗျာ
။ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့ပါမယ်ရှင်။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်။
အီရန်နိုင်ငံဘက်ဂရက်မြို့တော်မှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းဘုံးနှလုံးတနင်္လာစီမှာပောက်ကွဲခဲ့တာကြောင့်အနည်းဆုံးလူ62ယောက်ထက်မနည်းသေဆုံးပြီး186ယောက်ထိခိုက်ဒဏ်ရာရပါတယ်။ဘုံးပောက်ကွဲမှုတွေကိုအာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်။ဘက်ဂရက်မြို့တော်တွင်ကလူစီကရဇေယောင်ဆေးဝယ်ဧရိယာမှာပထမတစ်ကြိမ်ပောက်ကွဲခဲ့တာဖြစ်ပြီးအနည်းဆုံးလူ82ဦးသေဆုံး130ဒဏ်ရာရပါတယ်။အီရန်နိုင်ငံရဲ့မြို့တော်မှာဒီနေ့အတွင်းလူအသေးအပြောက်အများဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်လူကုန်တဲ့ရက်ကွက်ကအစ်မြစားတောက်ဆိုင်တဆိုင်မှာအစ္စလာမစ်စစ်သွေးကြ9ယောက်ပါတဲ့အဖွဲ့ကရဲရာရှိ2ယောက်နဲ့လူ20ကိုတပ်ဖြတ်ခဲ့တဲ့17နိုင်ချာအကြမ်းဖက်တိုက်ခိုက်မှုအပြီး2ရက်တာတနင်္ဂနွေလုံးဝမ်းနေကြေကွဲပွဲနေ့ကိုဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။အမေရိကန်ပြည်တော်စုအနောက်တောင်ပိုင်းပြည်နယ်အရီဇိုနာကအစိုးရအဆောင်တွေကိုအကြမ်းဖက်လုပ်ရက်တွေလုပ်ဖို့လျှို့ဝှက်ကြံစည်မှုဆွဲချက်နဲ့18နှစ်အရွယ်အမျိုးသားတအုပ်ကိုဖမ်းဆီးလိုက်ပါတယ်။အမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုရဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဘဝအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုနောက်ပိုင်းအသက်18နှစ်အရွယ်မာဟင်ခန်းကိုဖမ်းဆီးလိုက်တာဖြစ်တယ်လို့ FBI နဲ့အာရီဇိုနာပြည်နယ်ရှစ်နေကြုံကပြောပါတယ်။သူကဖီယိုနစ်နဲ့တူစကန်ဆန်တို့ကအစိုးရအဆောက်အုံတွေကိုတိုက်ခိုက်ဖို့စီစဉ်သူလို့တန်ပြန်ရှိထားပါတယ
်။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vital Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိလည်းတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရစေ။မနေ့ပြန်မနေ့ခင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါ VOA ကိုနားတော်သားချင်းခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေရှင်။
This program has come to you from the Voice of America, Washington.